Welcome to the Voice of America in Burmese.
Mingla bak mya VOA Marigan tan ye 2020 pye January la 22 ye ni chatta parin ni manakin season rwe go myama san lo chin 6 nai ga 9 nai thi line meter 24 40 53 ne line meter 190 ro ga ni thau lwin pe ni ba bi chatta parin ni manakin naw song ya tharin rwe go chano ye mthon ga ko nyan win yaung ne atu tin set pe ba me American နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ် Joe Biden ကဗုဒ္ဓဟူးနေ့မှာကျန်းသစ္စာကျေးဇူးလိုက်ပြီးဖြစ်ပါတယ
်။ I Joseph Robinette Biden Jr. do solemnly swear.
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
that I will faithfully execute
the office of President of the United States.
American သမ္မတအဖြစ်အခြေခံဥပဒေကိုထိန်းသိမ်းလိုက်တာဖြစ်တိုင်းပြည်ကိုပြည်တွင်းပြည်ပရန်စွဲကနေကာကွယ်ပေးမယ်အကြောင်းအမေရိကန်တရားရုံးချုပ်တရားသူကြီး John Roberts ရှေ့မှောက်မှာတမန်ကျန်းစာကိုင်ပြီးကျန်းသက်စာကျေးဇူးခဲ့တာဖြစ်ပါတယ်။အသက်68နှစ်အရွယ်ရှိပြီးအမေရိကန်သမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်လာတဲ့ Joe Biden ကအထက်လွှတ်တော်အမတ်ဖြစ်36နှစ်နဲ့ဒုတိယသမ္မတဖြစ်8နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ Joe Biden ကျန်းသက်စာမကျေးဇူးမီမှာသူနဲ့အတူရွေးချယ်ခံရတဲ့ Kamala Harris ကဒုတိယသမ္မတဖြစ်ကျန်းသက်စာကျေးဇူးခဲ့ပါတယ်။ဒါကြောင့်Kamala Harris ကနှစ်ပေါင်း200ကျော်ရှိတဲ့ American နိုင်ငံသမိုင်းမှာနိုင်ငံရဲ့အာဏာအမြင့်ဆုံးရယူနိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်လာပါတယ်။ Kamala Harris ကလူမဲနဲ့အာရှသွေးရောသူလည်းဖြစ်ပါတယ်။ကျန်းသစ္စာကျေးဇူးပွဲမှာ Joe Biden ကပြည်သူတွေရဲ့ဆန္ဒကိုကြားကြရပြီးပြည်သူတွေရဲ့လူလားချက်တွေကိုဖြည့်ဆည်းပေးနိုင်ခဲ့ပြီး Democracy ဆိုတာတိတ်တန့်ဖို့ရှိသလိုထိခိုက်လွယ်တဲ့အရာလည်းဖြစ်တယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာထပ်ပြီးရခဲ့ကြပါပြီလို့ပြောပါတယ်။ပုဒ်တော်လေးက American Congress လွှတ်တော်မှာအစဉ်လာတိုင်းကျင်းပခဲ့တဲ့ကျန်းသစ္စာကျေးဇူးပွဲကို American သမ္မတဟောင်း Barack Obama, George W. Bush နဲ့ Bill Clinton လို့တဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ယာတုကစွန့်ခွာခဲ့ရတဲ့သမ္မတဟောင်း Donald Trump ကတော့နှစ်ပေါင်း152နှစ်သက်တမ်းကြာနေပြီဖြစ်တဲ့အစဉ်လာကိုချုပ်ဖောက်ပြီးသမ္မတသစ်ရဲ့ကျန်းသစ္စာကျေးဇူးပွဲကိုမတက်ရောက်ဖဲနေခဲ့ပါတယ်။American Biden ရဲ့46ရောက်မြောက်သမ္မတအဖြစ် Joe Biden ဗိုလ်တော်လေးကကျန်းသစ္စာကျေးဇူးခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံအသီးသီးကကြိုဆိုခဲ့ကြပါတယ်။ကျန်းသစ္စာကျေးဇူးပွဲကခရိုင်နဲ့မတူလူအများကြီးမပါဝင်ဘဲလွှတ်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူကြိုရေးအရန်တပ်ဖွဲ့တွေအထက်ထက်ချပြီးကျင်းပခဲ့ရတာဖြစ်ပါတယ်။အလားတူပဲအရင်ကနဲ့မတူဘဲပြည်ပနိုင်ငံအသီးသီးကခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေကလည်းကွာခြားမှုရှိနေပါတယ်။တချို့က Joe Biden ကိုကြိုဆိုရုံနဲ့မကယာတုကစွန့်ခွာသွားသူသမ္မတဟောင်း Donald Trump ကိုပြစ်မှတ်ထားပြောကြားတာတွေလည်းရှိနေတာပါ။သမ္မတ Trump လက်ထက်တင်းမာတဲ့ဆက်ဆံရေးရှိခဲ့တဲ့ဥရောပနိုင်ငံခေါင်းဆောင်တချို့ကအခုလိုပြောပါတယ်
။ This time honored ceremony on the steps of the US Capitol.
American နိုင်ငံမှာအယုံတိအချင်းကိုရောက်ဖို့အရေးကျမတို့အချင်းအကြကြီးစောင့်မျှော်နေခဲ့ရပါတယ်။ဥရောပအနေနဲ့တမန်တော်အရှိကြဆုံးနဲ့အယုံကြည်ဆုံးလက်တွဲဖော်မိတ်ဆွေနဲ့ဆက်ဆံရေးပြန်လည်ညှိနှိုင်းပြီးစတင်နိုင်ပါပြီ။လေးနှစ်အကြာမှာအိမ်ပြူရောမှာမိတ်ဆွေတယောက်ကိုပြန်ရလိုက်ပါပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗန်ဒါလီယန်ကပြောပါတယ်။အမေရိကန်နိုင်ငံအတွင်းစိတ်ဝမ်းကွဲနေတာတွေကိုဂျိုးဘိုင်ဒန်ကပြန်လည်ဆက်ဆက်ပေးနိုင်မှုမျှော်လင့်ကြောင်းနဲ့ဒီကျန်းသက်စာကျင်းစုပွဲကကမ္ဘာကြီးအတွက်မျှော်လင့်ချက်သတင်းစကားဖြစ်တယ်လို့လည်းသူကပြောပါတယ်။ဂျာမနီသမ္မတဖရန့်ဝေါ်တာစတိမီယာကလည်းဂျိုးဘိုင်ဒန်ကျန်းသက်စာကျင်းစုတဲ့နေ့ဟာဒီမိုကရေစီအတွက်နေကောင်းနေ့မြန်လို့ပြောပါတယ်။ဂျိုးဘိုင်ဒန်ကျန်းသက်စာကျင်းစုပြီးသမ္မတဖြစ်လာလို့စိတ်သက်သာရရမိကြောင်းနဲ့ဒီအမည်မျိုးဂျမနီပြည်သူတော်တော်များများမှလည်းရှိလိမ့်မယ်လို့သူကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်နိုင်ငံအနေနဲ့ကိုဗစ်ကာယောဂါတိုက်ဖျက်ရေးဥရယာတိပြောင်းလဲမှုပြဿနာကာကွယ်ရေးလုံခြုံရေးနဲ့ဒီမိုကရေစီတိုးတက်မှုနဲ့ကာကွယ်ရေးကိစ္စတွေမှာရည်မှန်းချက်ချင်းတူတဲ့အမေရိကန်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျေးဇူးအပြင်မကြာခင်ကလေးမှာပဲသမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်စ်လွှတ်တော်ကသမ္မတရုံးခန်းမှာသမ္မတအမိန့်သုံးခုကိုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ်ပထမဦးဆုံးအရေးယူဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဗုဒ္ဓဦးနေမှာပဲဂျိုးဘိုင်ဒန်ကကျန်းသစ္စာကျေးဇူးပွဲဆိုင်ရာကြေညာချက်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တစ်စင်းနဲ့ယာတုယာရာချက်တွေနဲ့ဆိုင်တဲ့အမိန့်တွေကိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့လနေ့အတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသူသမ္မတယာတုရယူမဲ့ပထမဆုံးနေမှာပဲပြောင်းလဲဖြစ်မယ်လို့ဂျိုးဘိုင်ဒန်ကကြေပေးထားတဲ့အတိုင်းအခုလိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။အဲ့ဒီလိုပြောင်းလဲဖြစ်မယ်လို့ပြောနေတဲ့ကိစ္စတွေတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ရေးလူမှုကြီးကြပ်ရေးနဲ့ဥရုယာတိပြောင်းလဲမှုဆိုင်ရာကိစ္စတွေပါရှိတယ်လို့ဂျိုးဘိုင်ဒန်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကဗုဒ္ဓဟူးနေ့မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်လာမယ့်ဆယ်ရက်တွင်သမ္မတအာဏာနဲ့အမိန့်ဒါဇင်နဲ့ကြီးထုတ်ပြန်ဖို့ရှိတယ်လို့လည်းဂျိုးဘိုင်ဒန်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကပြောထားပါတယ်ခင်ဗျ။သ သမ္မတဂျိုးဘိုင်ဒန်ကျန်းသက်စာမချိန်ဆိုမီမိနစ်အပိုင်းလိုမှာပဲသမ္မတဟောင်းဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ပမ်ဘီချ်ကိုရောက်ရှိသွားပြီဖြစ်ပါတယ်။သူကားရန်တရှောင်းသူ့ကိုထောက်ခံသူတွေကအလံတွေစာတန်းတွေဝေယံပြီးနှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။တချို့စာတန်းတွေမှာသူ့ကို2024ခုနှစ်မှာနောက်ထပ်သမ္မတအရွေးကောက်ပွဲပြန်ဝင်ဖို့တိုက်တွန်းထားပါတယ်။သမ္မတထရမ့်နဲ့သူ့ဇနီးမယ်လာနီယာထရမ့်တို့ကိုသူတို့ရဲ့လက်ထောက်အနေငယ်နဲ့ဒါဇင်လောက်ရှိတဲ့အိမ်ပြတော်သတင်းအဖွဲ့ကဖလော်ရီဒါပြည်နယ်မှာရှိတဲ့မာအလာဂိုအပန်းဖြေဆိုင်ကိုလိုက်ပါပို့ဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့45ရောက်မြောက်သမ္မတဖြစ်တဲ့သမ္မတဟောင်းထရမ့်ကတနည်းနည်းနဲ့သူပြန်လာမယ်လို့ကတိပေးခဲ့တယ်လို့တနည်းပြန်ဆောင်ကြအောင်မယ်ဆိုတဲ့နှုတ်ဆက်စကားကိုလည်းဖလော်ရီဒါပြည်နယ်ကိုမထွက်ခွာခင်ပြောကြားသွားခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကျွန်တော်ပရင်းနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာနိုင်ငံတချို့မှာကိုဗစ်ကူးစက်မှုပြင်းထန်နေဆဲဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့ဗိုလ်ဒူးနေတရက်ထဲမှာတင်ကူးစက်မှုအသစ် 14,600 ကျော်နဲ့ဆန်းကျင်တင်ခဲ့ပါတယ်။လွန်ခဲ့တဲ့၄ရက်ကကူးစက်လူနာတရက်ထဲမှာ 3,600 ကျော်အထိများခဲ့တာကိုထပ်ပြီးဆန်းကျင်ချိုးလိုက်တာပါ။ဒီအခြေအနေကိုကြည့်ချင်းအဖြစ်ပေါ်တူဂီနိုင်ငံမှာကူးစက်မှုရောကြမဲ့လက္ခဏာမရှိဘဲလော့ကဒေါင်းတွေချလာတဲ့ကြားကပဲလာမဲ့သတင်းပတ်တွေကူးစက်မှုပုံမြင့်တက်လာနိုင်တယ်လို့အစိုးရနဲ့ကျန်းမာရေးကြွမ်းကျင်သူတွေကခံမှန်းပါတယ်။ဆေးရုံတွေမှာအထူးသဖြင့် ICU အဆောင်တွေမှာကိုဗစ်လူနာတွေနဲ့အရန်ကိုပြည့်ကျက်နေပါတယ်။ခရစ်စမတ်အားလိုက်ရဲ့ကာလနောက်ပိုင်းပေါ်တူဂီနိုင်ငံမှာအခုလိုကိုဗစ်ကူးစက်မှုတွေအရှိန်အဟုန်နဲ့မြင့်တက်လာတာပါ။လူဦးရေ 10.3 သန်းဝန်းကျင်ရှိတဲ့ပေါ်တူဂီနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 58,000 ကျော်နဲ့ကိုဗစ်ကြောင့်သေဆုံးသူ 1,000 နီးပါးရှိနေပြီဖြစ်ပါတယ်။ဒီတော့အတွင်းကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဇန်နဝါရီ20မနက်ထိကိုဗစ်ကူးစက်မှုအသစ် 38,000 ကျော်ရှိတာကြောင့်အခုဆိုရင်အမေရိကန်နိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ 41,000 ကျော်ရှိလာပြီးရောဂါပိုးကူးစက်သူစုစုပေါင်း 24.3 သန်းကျော်ရှိပါတယ်။ဗိုလ်ဒူးနေတီစီးရင်ရဒကဘာလုံးမှာတော့ကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 96 သန်းကျော်နဲ့သေဆုံးသူ 2 သန်းကျော်ရှိနေပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဗိုလ်ဒူးနေတီရဲ့တဲ့ကိုဗစ်ကူးစက်အသေးပြုလူနာသက် 458 ယောက်တိုးလာပြီးသေဆုံးသူ12ဦးထပ်တိုးလာကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ည7နာရီမှာသတင်းထုတ်ပြန်ပါတယ်။သေဆုံးသူ12ဦးထဲက9ဦးဟာရောဂါအခံရှိသူတွေဖြစ်ပါတယ်။ဓာတ်ခွဲနမူနာပေါင်း 2,500 နီးပါးကိုစစ်ဆေးခဲ့ရာကအခုလိုနောက်ထပ်ရောဂါပိုးကူးစက်သူတွေ့ရှိလာရပြီးအခုချိန်ထိဆိုရင်ဓာတ်ခွဲနမူနာပေါင်း 22 သိန်းနီးပါးစစ်ဆေးခဲ့ပြီဖြစ်ပါတယ်။ဗိုလ်ဒူးနေ့ညအထိစီးရင်ရမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ 3,000 နီးပါးရှိလာပြီးကိုဗစ်ကူးစက်ခံရသူပေါင်း 33,000 ကျော်ရှိပါတယ်။ရောဂါပျောက်ဆုံးသူစုစုပေါင်း 13,900 ကျော်ရှိပါတယ်။ဇန်နဝါရီ17ရက်ကနေ20ရက်နေ့အတွင်းပြင်းပြပိုးတွင်နှုန်း 2.63 ရာခိုင်နှုန်းဖြစ်ပြီးဇန်နဝါရီ19ရက်နေ့ကတော့ပိုးတွင်နှုန်း 2.16 ရာခိုင်နှုန်းနဲ့အနည်းဆုံးရှိခဲ့တယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာဒေါခင်ငင်ကြီးကသူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။အီတလီယန်ထိုင်းကုမ္ပဏီ IDD နဲ့ချုပ်ဆိုထားတဲ့ဒဝေရီနဲ့စေကန်းစီမံကိန်းစာချုပ်တွေကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းမြန်မာအစိုးရကပြီးခဲ့တဲ့တနင်္လာနေ့မှာပြောပါတယ်ဇန်နဝါရီ18ရက်နေပြည်တော်မှာပြုလုပ်တဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့တင်းစားရှင်းလင်းပွဲမှာဒဝေအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကကြေညာသွားတာပါနိုင်ငံခြားရေးနှိမ့်ညွှန်မှုတွေကိုအားပေးတဲ့အနေနဲ့ဒဝေရီနဲ့စေကန်းစီမံကိန်းကိုအရင်စအစိုးရလက်ထက်ကလေးကအကောင့်ထဲပေါ်လာခဲ့တာဖြစ်ပေမဲ့စီမံကိန်းရဲ့ကဏ္ဍအဆင့်စီမံကိန်း၉ခုကိုအကောင့်ထဲပို့ဖို့အီတလီယန်ထိုင်းကုမ္ပဏီကအချိန်ချင်းပြက်ကွက်နေတဲ့အတွက်ယုံကြည်မှုပျောက်ဆုံးလာရပြီးအခုလိုရပ်ဆိုင်းလိုက်ရတာဖြစ်တယ်လို့ဒဝဲအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာထွန်းနိုင်ကသတင်းစာရှင်းလင်းပွဲမှာပြောပါဗျာ။ဆ
က်ဆံရကုမ္ပဏီအနေနဲ့ပြက်ကွက်ခဲ့တဲ့တာဝန်ရှင်ဝိဒ္ဓယာအချက်အလက်တွေကျွန်တော်တို့လက်ထက်မှာခိုင်ခိုင်မာမာတောက်ထားနေရှိပါတယ်။အဖြစ်ကလည်းပုံသက်ဆံရကုမ္ပဏီထံစာကြုပ်ပါစီဒီစီကနေကိုဘာကိမ်းမှုပူစတဲ့အကြောင်းအချိန်ချင်းအကြောင်းကြားထားတဲ့ထောက်ထားရရှိပါတယ်
။အီတလီယန်ထိုင်းကုမ္ပဏီကပြက်ကွက်မှုတွေထဲမှာစီမံကိန်းအကောင့်ထဲပို့ကြန့်ကြာနေတာစာကြုပ်ပါဗန္နာယီတာဝန်တွေကိုဖြည့်ဆည်းဖို့ပြက်ကွက်တာ ဗဏ္ဍာရေးဆိုင်ရာအထောက်အထားပြန်လည်မတင်ပြနိုင်တာတွေကြောင့်စာချုပ်ကိုရပ်ဆိုင်းခဲ့ရတာလို့ကော်မတီကအကြောင်းပြချက်ပေးပါတယ်။ဒါနဲ့ပတ်သက်လို့အီတလီယန်ထိုင်းကော်မတီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အကျယ်ဝန်းစတူယန်မီတာ200ဝန်းကျင်ရှိတဲ့ဒီစီမံကိန်းကိုဂျပန်နိုင်ငံကစိတ်ဝင်စားပြီးစီမံကိန်းလှုပ်လို့ကြောင်းဂျပန်အစိုးရဘက်ကအဆိုပြုထားတာကိုမြန်မာအစိုးရနိုင်ငံသားဦးဝင်ဌာနကပြီးခဲ့တဲ့နိုဝင်ဘာလမှာအကြောင်းပြန်ကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာကိုလိုနေကြတဲ့ရိုဟင်ဂျာတွေနေရပြန်ဖို့ရတတိယအကြိမ်မြောက်ကြိုးပမ်းမှုကိုလာမယ့်ဇွန်လထဲမှာအကောင့်တွေပေါ်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေကမျှော်လင့်နေပါတယ်။တောင်းနေကြည့်တဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ဘက်ပြန်ဖို့ကိုပြင်ဆင်နေတာပါ။ဒါမဲ့သူတို့ရဲ့အသက်လုံခြုံရေးအာမခံချက်အခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိမှုဆုံးရှုံးနေနာခဲ့ရတာတွေအတွက်တရားမျှတစွာဆောင်ရွက်ပေးမှုမရှိဘဲနဲ့တော့သူတို့ရဲ့နေရာဖြစ်တဲ့ရခိုင်ပြည်နယ်ကိုမပြန်လို့သေးကြောင်းရိုဟင်ဂျာတွေကထုတ်ဖော်ပြောဆိုနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်။ရိုဟင်ဂျာတွေကိုပြန်ပို့ရေးဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲတွေအချိန်အတော်ကြာရပ်ဆိုင်းနေခဲ့ရကတရုတ်အစိုးရရဲ့ဂျားဝင်စစ်ဆေးပေးမှုနဲ့ဇန်နဝါရီ19ရက်နေ့ကအွန်လိုင်းကတဆင့်၃နိုင်ငံဆွေးနွေးပွဲလုပ်ခဲ့ကြတာဖြစ်ပါတယ်။နေရပြောင်းရေးအစီအစဉ်ကိုပြီးခဲ့တဲ့မတ်လတည်းပြန်ဆဖို့ဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ပေမဲ့စီစဉ်ဆောင်ရွက်ရမယ့်အနေအထားတွေကြောင့်အချိန်ပိုလိုသေးကြောင်းမြန်မာဘက်ကအကြောင်းပြန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်မာဆုမွန်မန်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်ခင်ဗျာ။ကြတာဝရီနေမနက်ခင် VOA ရဲ့သတင်းတွေကိုကိုရဲမင်းထုံးနဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာကျင်းစုပွဲနဲ့ပတ်သက်တဲ့သတင်းတွေကိုတဝါကြီးဆက်လက်နားဆင်ရမှာပါခင်ဗျာ
။မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ။အမေရိကန်သမ္မတ46ရောက်မြောက်ဖြစ်လာမဲ့ဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားကနေပြီးတော့တိုက်ရိုက်သတင်းပေးပို့နေတာဖြစ်ပါတယ်။အခုဆိုရင်အမေရိကန်ပြည်ထောင်စုမှာ46ရောက်မြောက်သမ္မတအဖြစ်ပေါ့နော်ဂျိုးဘိုင်ဒန်ဟာဒီကနေ့ကျန်းသစ္စာကျိန်းဆိုပြီးဖြစ်ပါတယ
် I Joseph Robinette Biden Jr. do solemnly swear
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
that I will faithfully execute
the office of President of the United States
office of President of the United States
and will to the best of my ability
will to the best of my ability
congratulations Mr. President
သမရဖြစ်လာတဲ့ကမလာဟဲရစ်ကလည်းတန်းတစ္ဆာကျိန်းဆိုပါတယ
် I Kamala David Harris do solemnly swear
I Kamala David Harris do solemnly swear
that I will support and defend the Constitution of the United States
that I will support and defend the Constitution of the United States
so help me God
so help
me God သမရတန်းတစ္ဆာကျိန်းဆိုပွဲဟာအမေရိကန်သမိုင်းမှာအလွန်ထူးခြားတယ်လို့ပြောရမှာပါအသက်88နှစ်အရွယ်ဂျိုးဘိုင်ဒန်ဟာအမေရိကန်ရဲ့အခုသမ္မတဒီကနေ့ဆိုဖြစ်လာပြီ။နောက်တစ်ချက်ကဒီဒုတိယသမ္မတဖြစ်လာတဲ့ကာမလာဟဲရစ်ဟာဆိုရလို့ရှိရင်လေပထမဦးဆုံးအမျိုးသမီးဒုသမ္မတလည်းဖြစ်တယ်။နောက်အာရှနယ်ဘွားအာဖရိကန်လူမဲအမျိုးသမီးလည်းဖြစ်ပါတယ်ရှင့်။ဒါကြောင့်မလို့ဒီနေ့သမ္မတကျန်းသစ္စာကျင်းဆိုပွဲဟာဆိုလို့ရှိရင်တကယ်သမိုင်းမှာထူးခြားလှပါတယ်။အခမ်းအနားမှာနာမည်ကျော်အဆိုတော်လေဒီဂါဂါကနေအမေရိကန်နိုင်ငံတော်တချင်းကိုတီးဆိုခဲ့တယ်လို့ဟောလိဝုဒ်နာမည်ကျော်အမှုပညာရှင်ဂျင်နီဖာလိုပက်စ်ကလည်းဒီ American ပြည်ထောင်စုကိုဂုဏ်ပြုတည်ဆိုထားတဲ့ This Land It's Your Land ဆိုတဲ့နာမည်ကျော်သချင်းကိုလည်းတည်ဆိုခဲ့ပါတယ်။ဒါပြင်ဒီအခမ်းအနားမှာထူးခြားချက်တစ်ခုကအသက်အငယ်ဆုံးဖြစ်တဲ့ဒီအသက်21နှစ်အရွယ်လူမဲအမျိုးသမီးကဗျာဆရာမအမန်ဒါဂေါမန်ကနေပြီးတော့လေကဗျာဖတ်ကြားတဲ့အစီအစဉ်နဲ့ပါဝင်ခဲ့ပါတယ်။အခုဒီကျင်းပတဲ့ပွဲကိုတော့ American ပြည်သူတွေတန်းနဲ့ချီပြီးတော့တက်ရောက်ခွင့်မရပေမဲ့လေ American လွှတ်တော်ရဲ့ဒီအနောက်ဖက်ရင်းပြင်မှာဆိုလို့ရှိရင်ဒီ American ပြည်နယ်90ရဲ့အလံတွေပေါင်းစုံပေါ့နော်အလံမျိုးစုံကိုသူတို့အပြည့်စိုက်ထူထားပါတယ်။အဲနောက်တစ်ချက်ကလည်းဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားကိုနော်တခါမှဒီမကြုံဘူးတဲ့ပေါ့နော်ဒီ virtual လို့ခေါ်တဲ့ရုပ်မြင်သံကြားဒီဗီဒီယိုတွေကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။နောက်ဒီအစီအစဉ်ကနေပြီးတော့လည်းအားလုံးဒီပါဝင်ခွင့်ရအောင်လို့ပေါ့နော်သူတို့ဒီ Snapchat တို့ဘာလို့ねအသုံးပြုပြီးတော့ဒီသမရရဲ့ကျန်းသစ္စာကျိန်းဆိုပွဲမှာလူတို့တွေဒီ virtual ကတစ်ဆင့်ဓာတ်ရိုက်ပါဝင်ခွင့်ရအောင်သူတို့စီစဉ်ထားတာလည်းရှိပါတယ်။ သမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားကိုတော့သမ္မတဒေါ်နယ်ထရန့်ကတက်ရောက်ခြင်းမရှိတဲ့အတွက်နှစ်ပေါင်းအမေရိကန်သမိုင်းရဲ့နှစ်ပေါင်း150ကျော်အတွင်းမှာဒီသမ္မတတဦးအနေနဲ့ပေါ့နော်ဟိုတက်ရောက်ခြင်းမရှိတဲ့အခမ်းအနားလည်းဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီအမေရိကန်ပြည်ထောင်စုအနေနဲ့ဒီလုံခြုံရေးအရာအကြမ်းဖက်မှုတွေဖြစ်မယ်လို့ချင်းချောက်ခံထားရတဲ့ဂျားတွေကနောက်ပြီးဒီ COVID-19 အလူးလဲကိုခံနေရတဲ့ဂျားတွေကနေပြီးတော့တကယ်အင်အားကြီးနိုင်ငံတစ်ခုအနေနဲ့ကမ္ဘာကိုဦးဆောင်နေတဲ့နိုင်ငံတစ်ခုအနေနဲ့ဒီအမေရိကန်သမ္မတကျန်းသစ္စာကျိန်းဆိုပွဲကိုတော့အအောင်မြင်မြင်ကျင်းပနိုင်ခဲ့ပါတယ်ရှင်ကျမအင်ဂျင်နိုင်ပါသမ္မတကျန်းသစ္စာကျိန်းဆိုပွဲကျင်းပတဲ့အမျိုးသားရင်ပြင်ကနေတိုက်ရိုက်သတင်းပေးပို့နေရပါရှင
်မင်္ဂလာပါရှင်အခုဆိုရင်ကျမတို့ကသမ္မတကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားမှာဒီဂျိုးဘိုင်ဒန်ကသမ္မတအနေနဲ့သူပထမဆုံးမိခိုးပြောကြားသွားတဲ့အထက်ကနေပြီးတော့ထူးခြားချက်တွေကိုကျမတို့ကောက်နှုတ်တင်ပြမှာပါအဲ့တော့ကျမတို့အခု Skype ကနေတစ်စင်းကျမတို့ဒီမြန်မာပိုင်းဌာနမှဦးတန်းလွန်ထွန်းကိုလည်းဟိုဆက်သွယ်ထားပါတယ်ရှင်ဒါလို့ကြားပါလားရှင
်။ဟုတ်ကဲ့ကြားရတယ်ကျွန်တော်ကတခြားကြားရတယ်လေ
။ဟုတ်ကဲ့မင်္ဂလာပါရှင်။ဆိုရင်ဒီတမိုင်းဝင်ပေါ့နော်။ဒီ56မြောက်သမ္မတဒီရဲ့ကျန်းသစ္စာချိန်ဆပွဲမှာဂျိုးဘိုင်ဒန်ပြောထားတဲ့အဲဒီမိခုံးနေတဲ့ကပေါ့နော်။ထူးခြားချက်တွေကိုဦးတန်းနဲ့ကျွန်တော်ကျမတို့ခြေကကောက်နှုတ်တင်ပြပေးပါမယ်
။ဟုတ်ကဲ့ခင်ဗျာ။ထူးခြားချက်ကတော့အစောပိုင်းတော့မန်အင်ဂျင်တို့လည်းဒီ National Mall မှာရောက်နေတဲ့လူတွေပြောပြီးသားပါကျွန်တော်လည်းကြားပါတယ်။ Main point ကတော့ဘာလဲဆိုတော့ထူးခြားချက်အနေနဲ့ပြောရမယ်လို့ဆိုလို့ရှိရင်ဒီဟိုဒီမိန်ကွန်းပြောတဲ့အချိန်မှာပေးသန့်အနေနဲ့သိမရှိပဲနဲ့အားလုံးကိုစားပြုတဲ့အနေနဲ့ဒီအလံနေကြည့်ပြီးပြောရတယ်ဆိုတဲ့ပုံစံပေါ့နော်ပြီးတော့အပြေးသန့်အနေနဲ့လည်းကျွန်တော်တို့အပါဝင်အဲတင်းတောက်တချို့ကလွယ်လို့ပေါ့နော်ကျွန်တော်တို့အပါဝင်အင်းရပဲကြည့်ကြပြီးတော့ဒီမိန်ကွန်းလေးတွေကိုဟိုရသမျှနားထောင်ရတာပေါ့အလားတူပဲမိန်ကွန်းကိုလည်းအဲဒီကြိုတင်ထုတ်ဝေခြင်းမပြုဘူးလေအဲ့တော့ဟိုကျွန်တော်တော့အဲ့တော့အကြမ်းများအဖြစ်ဆိုလို့ရှိရင်တော့ဟိုထူးခြားချက်အနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်ဒီမိန်ကွန်းဆက်စားခြင်းမှာပဲသူပြောသွားတဲ့အကြောင်းကတော့လေဘာလဲဆိုတော့အခုဒီအခမ်းအနားဒီနေ့အခမ်းအနားပေါ့နော်သူညှိညွန်းတဲ့ဒီနေ့အခမ်းအနားဟာဒါ candidate တယောက်ဒီရွေးကောက်ပွဲမှာနိုင်တဲ့ candidate တယောက်ကိုကူစားပြီးတဲ့ဒီ candidate တယောက်အတွက်အနိုင်ရတဲ့လူတယောက်အတွက်နေမဟုတ်ဘူးပေါ့နော်ဒါကဒီမိုကရေစီအဲကိုဖော်ဆောင်တဲ့နေပြီးတော့တိုင်းပြည်အတွက်မျှော်လင့်ချက်တွေကိုစောင့်ကြည့်မဲ့နေပြီးတော့စိန်ခေါ်မှုတွေကိုစပြီးရင်ဆိုင်ရမဲ့နေဆိုတဲ့ပုံစံမျိုးနဲ့သူကဟိုပုံဖော်ထားတယ်ဒါအထူးသဖြင့်ပေါ့နော်ဒါဒီနေ့ကဒီဒီမိုကရေစီနဲ့ဒီမိုကရေစီရဲ့အားလုံးကိုကျော်လွှားနိုင်မယ်နေဆိုပြီးတော့ပြောသွားတာကိုကျွန်တော်တွေ့ရတယ်နောက်ထပ်ထူးခြားချက်ကလေးတစ်ခုကျွန်တော်ထပ်ပြောပြအောင်မယ်အဲ့ဒါကဘာလဲဆိုတော့ခရိုင်းဆိုလို့ရှိရင်ဒါမိုင်းအင်ဂျင်တို့လည်းပြောပြီးသားပါဒီဟိုသမရယာရုကနေထွက်မဲ့ဟိုလက်ရှိသမရပေါ့နော်ကတက်ပြီးတော့ဟိုပြီးရဲ့သမရဟောင်းကိုတက်တဲ့သမရတက်ကလည်းနမဲခေါ်ပြီးချီကျူတယ်ဂုံပြူတယ်ဂျေဆုတင်ကြောင်းပြောတယ်ပေါ့နော်ဒီနေ့မှာတော့ဟိုဒီခန်းနာမတိုင်ခင်လေကလည်းသမရထရမ်ပါဒါဖလော်ရီယာကိုထွက်သွားပြီးသူစားဒုတိယသမရမိုက်ပန့်စ်ပဲတက်တယ်အဲ့တော့ဟိုအခုသမရတက်ဂျိုးဘိုင်ဒန်ကလည်းဒီမိန်ကွန်းမှာသူဂျေဆုတင်ကြောင်းနေပြောတယ်ဆိုတဲ့နေရာမှာဒီတက်လာတဲ့သမရတွေတည်းရပါတော့သမရဟောင်းတွေအတက်ကြတာကိုအခုချင်းနေမကောင်းတဲ့ချင်းမီကတာလွယ်လို့ပေါ့လူတစ်ပြင်းဘေကလင်တန်တို့ George W. Bush တို့နောက်ပြီးတော့သမရအိုဘားမားတို့တက်ကြတာပေါ့ပြီးတော့အဲ့သမရဟောင်းတွေဘက်ကိုသွားလှည့်ကြည့်ပြီးတော့သူကဘာပြောလဲဆိုတော့ဒါဟိုပါတီနှစ်ရစလုံးကသမရဟောင်းနဲ့ဒီကိုသူဂျေဆုတင်ပါတယ်ပေါ့အဲ့တော့သူ့ရဲ့ဒီမိန်ကွန်းမှာဂျေဆုတင်ကြောင်းပြောတဲ့အထက်မှာသမရထရမ့်ရဲ့နာမည်လုံးဝပြောမသွားတဲ့ထူးခြားချက်လေးတစ်ခုလည်းရှိတယ်ခင်ဗျာ
โอเคရှင်အဲ့တော့ဒီလို COVID-19 ဒီကပေးယောဂကြီးမှာလေကာလကြီးမှာအခုလိုသမ္မတတည်းရဲ့ကျန်းသစ္စာတိတ်ဆုပ်ပွဲကျင်းပရတဲ့အတွက်လေဒီ COVID-19 နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအမေရိကန်ကပြန်ပြီးတော့သူထူထောင်ရေးလုပ်ငန်းစဉ်တွေကိုလုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဘာတွေကြားထူးထူးခြားခြားပြောသားပါသေးလဲ
ထူးထူးခြားခြားပြောရဲဆိုတဲ့နေရာမှာအရေးကြီးတဲ့အချက်ပေါ့နော်အရေးကြီးတဲ့အချက်ကတစ်ခုကဘာထက်လာလဲဆိုတော့သူကဟိုဒီအချိန်တွေမှာပြီးခဲ့တဲ့အပတ်တုန်းကဆိုလို့ရှိရင်လေဒီလွတ်တော်ကြီးကိုအကြမ်းဖက်မှုတွေဖြစ်ခဲ့တာမလားအဲ့တော့သူကဒါကိုဒီအချိန်နေရာအရေးကြီးတဲ့အချိန်ပေါ့အဲ့မှာပြည်တွင်းအကြမ်းဖက်မှုတွေကိုဟိုနှိမ်နှင်းရမယ်တော့အနိုင်ယူရမယ်အချိန်ပြန်ရောက်လာပြီးပြီးတော့အထူးခြားခြားသူပြောတဲ့အထက်မှာလူပြူကြီးဆွေးဝါဒကိုအပီးပြတ်နှိမ်နှင်းရမယ်အချိန်ဖြစ်တယ်ဆိုပြီးတော့သူအစောပိုင်းမှာကိုသူကပြောသွားတယ်ဒါသမဏတယောက်မှာဒါလူပြူနှိမ်ကြီးဆွေးဝါဒဆိုတာကိုနမဲဖော်ပြီးပြောတာကကျွန်တော်အနေနဲ့တော့တခါမှမကြားဘူးဒါထူးခြားချက်တရားလို့တော့ပြောလို့ရတာပေါ့နော်အဲ့တော့ဒီအချိန်နေမှာသူကတော့အဓိကကတော့သူ့ရဲ့ message ကအမေရိကန်ပြည်သူပြည်သားအတိုင်းညီညွတ်ရမယ်နော်ညီညွတ်ဖို့ကအရေးကြီးတယ်အဲ့တော့ညီညွတ်ဖို့အတွက်အမေရိကန်နိုင်ငံသားအတိုင်းပူးပေါင်းကြပါကမ္ဘာနိုင်ငံအတွက် နိုင်ငံဒီအားလုံးအတွက်အမေရိကန်ကစံပြဖြစ်ရမယ်ဆိုတော့ပုံစံအောင်လည်းသူပြောသွားတယ်တကယ်လို့သာအခုလိုညီညီညွတ်နဲ့အခုလိုအခက်အခဲတွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေပြည်နေရတဲ့အချိန်မှာဆိုလို့ရှိရင်သူစိုးစိုးပြောသလိုပေါ့ဒါကဒီပြည်တွင်းချမ်းဖက်မှုတွေကိုလည်းနိုင်နေနိုင်မဲ့လူယူကြီးစိုးရေးဝါဒကိုလည်းခြုံငင်းအောင်လုပ်နိုင်မဲ့ပြီးတော့အလုံးလက်မဲ့ဘေးတို့စီးပွားရေးပြဿနာတို့နောက်အခုဖြစ်နေတဲ့ကိုဗစ်ရောဂါကပ်ဘေးကြီးကိုလည်းကျော်လွှားနိုင်မဲ့အမေရိကန်ပြည်အောင်စုကြီးပြန်ပြီးတော့ဟိုကြီးမြတ်လာမယ်ပေါ့နော်အဲ့နေရာမှာသူပြန်ပြီးတော့သမရဟိုထရမ့်လက်ထက်ကတုံးတဲ့ American First ဆိုတဲ့ဟိုစကလုံးအောင်သူတုံးသွားတာကျွန်တော်ကြားလိုက်သလိုပါပဲအဲ့ဒါတော့ကျွန်တော်ကြားပါတယ်ခင်ဗျသူကဒီအချိန်မှာသူအလေးနဲ့ထားပြောတာတွေကဒီတယောက်နဲ့တယောက်ကဒီဂုံတိတ်ခါရတံပိုးထားပြောလေးစားမှုတွေပြရမယ်အချိန်ဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းပြောတယ်လို့တယောက်နဲ့တယောက်ကိုဗာဒါဒီနားထောင်နိုင်ရမယ်ခွင့်လွှတ်နိုင်ရမယ်ပြီးတော့ဟိုသူပြောသွားတဲ့အထက်မှာတော်တော်လေးကိုထူးခြားတဲ့အချက်လို့ကျွန်တော်ပြောလို့ရတာပေါ့နော်အဲ့ဒါကဘာလဲဆိုတော့ဥပမာအဖြစ်တယောက်နဲ့တယောက်နားထောင်နိုင်ရမယ်ခွင့်လွှတ်နိုင်ရမယ်ဆိုတဲ့အပြင်ကိုသူကတယောက်နဲ့တယောက်ကွဲလဲမှုတွေဖြစ်လို့ရတယ်နော်ကွဲလွဲမှုတွေဖြစ်တယ်ဆိုရင်အနေအားဖြင့်ပဲလေငင်းချမ်းစွာကွဲလွဲမှုတွေဖြစ်နိုင်မှုအဓိကထားရမယ်ကွဲလွဲပြီမဲ့လေငင်းချမ်းရမယ်ဆိုရဲသဘောကိုသူကပြောသွားတာအဲ့တော့ဒီလိုလေးစားမှုတွေအပြန်အလှန်ပြပြီးတော့တယောက်နဲ့တစ်ဖက်နဲ့တစ်ဖက်မှာဒီပြောင်းလဲလို့မရနိုင်တဲ့အရာဆိုတာဘာမှမရှိဘူးပြောင်းလဲလို့မရနိုင်တဲ့အရာတွေရှိလို့ရှိရင်ကျွန်တော်ပြောစမ်းပါဆိုပြီးတော့သူကမေးခွန်းထုတ်လိုက်သေးတယ်ခင်ဗျဆိုတော့ဒါကအဓိကပေါ့နော်အဲ့တော့သူ့ရဲ့အဓိက message ရတော့ဒါညီညွတ်ရေး message ပေါ့နော်အားလုံးညီညွတ်ရမယ်တယောက်နဲ့တယောက်လေးစားမှုပြရမယ်ပြောသဘောထားကွဲလွဲတယ်ဆိုရင်တော့မှပဲငင်းချမ်းချမ်းကွဲလွဲနိုင်ရမယ်ဆိုပြီးတော့သူကပြောတယ်အလားတူပဲသူဒီ covid ဒီ19မှာဒီ covid 19ကြောင့်ပေါ့နော်သေတာဆိုလို့ရှိရင်လည်းအခုဆိုရင်အမေရိကန်မှာလူပေါင်း4သိန်းလောက်သေပြီအဲ့တော့သူရဲ့မိန့်ခွန်းကြားကာလထဲမှာကိုကသူကမိန့်ခွန်းပြောနေတဲ့ကိုဒီသေဆုံးသူတွေအတွက်ဆိုပြီးတော့ဒီခဏငြိမ်သက်ပြောစုတောင်းမှုလေးတွေပြုသွားတယ်နောက်ဆုံးအဓိကအားဖြင့်ကတော့သူရဲ့ grief ပြုသွားတာကတော့သူဟာနော်သူ့ကိုထောက်ခံသူတွေတင်မကသူ့ကိုစန့်ကျင်မဲ့ပေးခဲ့တဲ့သူတွေအတွက်နှစ်ဖက်စလုံးအတွက်အားလုံးအတွက်အမေရိကန်နိုင်ငံသားတွေအားလုံးအတွက်သမနာဖြစ်စီရမယ်ဆိုရဲဒါ grief ပြုချက်ဖြစ်ကိုသူပေးသွားတယ်အမေရိကန်ပြည်အောင်စုကြီးကိုသူကာကွယ်မယ်ဒီမိုကရေစီကိုကာကွယ်မယ်အမေရိကန်နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်မယ်ဆိုရဲဟိုဒီမိန်ကွန်းကိုအဓိကအပြင်ပေးသွားတာပါဒီမိန်ကွန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကလည်းဟိုမိန်ကွန်းဟိုအပြည့်အစုံပေါ့နော်ဘာသာပြန်ပြီးတော့ကျွန်တော်တို့ဟိုတင်ဆက်ပေးဖို့လုပ်နေပါတယ်အဲကျွန်တော်တို့ website တွေ Facebook တွေမှာကြီးစုကြပါဒီအချိန်မှာဒီလိုအေးချမ်းချမ်းနဲ့ပေါ့နော်အမတန်ကိုချမ်းစီးနေတဲ့ကာလမှာကွင်းမြင့်ကြီးတွေမှာထွက်ပြီးတော့ကိုယ်တိုင်ကိုယ်ကျသတင်းယူပေးနေတဲ့ Mind Engine တို့ကိုလူငင်းချမ်းတို့ကိုလည်းကျွန်တော်ကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းဌာနကိုဦးစားလှည့်ထားပါရှင်ကျွန်တော်တို့အခုဒီသမရတိဇတ်သစ္စာဒိတ်ဆိုဘွဲအခမ်းအနားဖြစ်တဲ့အမျိုးသားရင်ပြင်ကနေပြီးတော့တိုက်ရိုက်ဆက်သွယ်မင်းမြန်ခဲ့တာပါ
ကျွန်တော်ဝိမေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဆိုရသည့်လက်ထက်မြန်မာနိုင်ငံရဲ့လက်တလော့ရခိုင်ပြည်နယ်နဲ့ရင်းချာရေးအပြင်ရေရှည်စီးပွားခွင့်မျိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ပါအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြောင်းရွှေ့လာမယ်လို့အမေရိကန်စစ်မြေတန်ရာရှိဟောင်းတွေကဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမေရိကန်သံမန်စင်မထားမီအစ်မြင့်ဆုံးတန်ဖိုးအဖြစ်ဆောင်ရွက်ခဲ့သူပရစ်စလာကလပ်နဲ့သံမန်ကြီးဟောင်းဒရိုက်မချေတို့ကိုမေးထားပါတယ်အမေရိကန်တန်ဖိုးကြီးပရစ်စလာကလပ်ကအရင်အာရှပစိဖိတ်ဒေတာရင်းကဂျပန်တောင်ကိုရီးယားနဲ့အာဆီယံပါဝင်မဟာမိတ်တွေနဲ့အရင်အစိုးရကြောင့်အားနေခဲ့တဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့ရှိပေမဲ့တရုတ်သမ္မတရဲ့တင်းမာမှုကြောင့်အဓိကဖြစ်တဲ့ဆက်ဆံရေးကတော့ဆက်ပြဿနာဖြစ်နေတာမို့မြန်မာအပေါ်လဲသွယ်ဝိုက်ရိုက်ခတ်မှုရှိနိုင်တယ်လို့အခုလိုစရှင်းပြပါတယ
် Because Myanmar is one of China'smost important neighbors you share
ဒါလို့လဲဆိုတော့မြန်မာကတရုတ်ရဲ့အရေးအပါဆုံးအင်းနီးချင်းတွေကတနိုင်ငံဖြစ်နေလို့ပါအနောက်နိုင်ငံတွေဘက်ကကြည့်လို့ရှိရင်မြန်မာကတရုတ်နဲ့နယ်စပ်ချင်းနဲ့အများဆုံးကပ်နေတဲ့နိုင်ငံတွေကတစ်ခုဖြစ်တယ်လို့စီးပွားရေးအရဆိုရင်လည်းအရေးပါတဲ့ချိတ်ဆက်မှုတွေလက်တလောအများကြီးရှိလာနေပါတယ
်ဒါအပြင်ပရစ်စလာကလပ်ကပဲအခုအစိုးရစစ်မှာအာရှအပြင်မြန်မာအရေးကိုပါမဟာဗျူဟာရကျွမ်းကျင်တဲ့အရင်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းကတ်ကမ်ဘယ်လည်းအခု NSC အမျိုးသားလူကြွေးကောင်စီအဖွဲ့မှပါလာတာမို့မြန်မာနိုင်ငံကရွန်ဂျာရေးအတွက်အဖြေရရေးပါကူညီနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်ပါဝင်မြန်မာအစိုးရနဲ့ပါသုံးဖွဲ့ဆိုင်ဆွေးနွေးပြီးဒီရွန်ဂျာဒုက္ခသည်တွေအိမ်ပြန်လာနိုင်ရေးလှုပ်ဆောင်ပေးနေတာမို့ထိတ်တန့်အခက်အခဲဖြစ်နိုင်ပါလားလို့မေးရမှာတမ်ဘတ်ဂျီဟောင်းဒရိုက်မချေကဒါကစူပါပါဝါပြိုင်မဲ့အရေးမဟုတ်ပဲမြန်မာအရေးသာဖြစ်တယ်လို့ဆိုပါတယ
် So to the degree that what China is doing is helpful ဒီတော့ရိုဟင်ဂျာအရေးမှာတရုတ်လုံနေတာတွေကဒဇုံတရားထောက်ကူပြုတယ်ဆိုရင်ပူပေါင်းဆောင်ရွက်ဖို့ကြိုးဆိုမှာပါဒါပေမဲ့အခုလိုလုပ်ငန်းစဉ်မျိုးကနေအမေရိကန်ကိုဒဇုံတရားကန့်ထုတ်ထားမယ်မြန်မာအရေးရောရခိုင်အရေးမှာပါတနိုင်ငံနဲ့ချုပ်ကင်ဖို့လုပ်မယ်ဆိုရင်တော့စိုးရိမ်မှုဖြစ်စီမှာပါ
ဒါအပြင်အခုလိုဆိုရတဲ့မှာမြန်မာအရေးနဲ့ဒီလူခွင့်ရေးကိစ္စတွေကိုနီးနီးကပ်ကပ်ဆောင်ရွက်ခဲ့သူတူဖြစ်တဲ့အရင်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါလဲ USCID ခေါ်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီဖွဲ့ကိုဦးဆောင်မှာမို့မြမရေရှည်ဖွံ့ဖြိုးရေးကိစ္စပါပိုကူဖို့ဖြစ်နိုင်တယ်လို့ Prisla Club ကဆိုပါတယ် Prisla Club ကဆက်ပြီးဘင်္ဂလားဒေ့ရှ်မှာအခုတောင်တင်ဒုက္ခရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ရေးလာလာကောင်းတစ်ခုကတော့လက်ရှိရခိုင်ပြည်နယ်ရဲ့ပြောင်းလဲမှုပါလို့အခုလိုရှင်းပြပါတယ
် Now Rakhine State has been in a state of war.
အခုရခိုင်ပြည်နယ်ကစစ်ပွဲတံခမ်းနေရတဲ့ပြည်နယ်ပါပြီးခဲ့တဲ့နှစ်တွေအတွင်းမှာတကယ်ကိုဆူဆူဝဝဖြစ်ခဲ့တာပါဒါကြောင့်မို့လို့ပြည်ပရောက်နေတဲ့သူတွေကိုပြန်လည်ခံဖို့ကိစ္စမှာရပ်တန့်နေပါတယ်အခုမကြာခင်လပိုင်းတွေအတွင်းမှာပဲဒီထိရောက်တဲ့အပြစ်ရမှုတွေဖြစ်လာတာကတော့တကယ်ကိုဝမ်းသာစရာပါဒါကိုရေရှည်ခံပြီးတော့ငြိမ်းချမ်းရေးရအောင်ဖွံ့ဖြိုးတိုးတက်အောင်အထိဆက်လုပ်ရပါမယ်အဲ့ဒီလိုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းမှာအမေရိကန်အနေနဲ့အတူတွဲကူညီပေးနိုင်ပါတယ
်ဒါပေမဲ့ဖမ်းမကြီးဟောင်းနဲ့လက်ရှိမှာ National Democratic Institute NDI ခေါ် Democracy ထွန်ကားရေး NGO ဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်နေတဲ့ Derek Mitchell ကတော့ COVID အများဆုံးခံခဲ့ရတဲ့ American မှာလည်းသူ့ပြဿနာနဲ့သူ့မှုအများကြီးတော့မမျှော်လင့်ထားစေချင်ဘူးလို့ရှင်းပြပါတယ
်။ Yeah, I mean there will be some degree of that. I think you have to understand that it's
Zodia Kunira မျိုးဖြစ်လာမှာပါ။ဒါပေမဲ့ American မှာအရင်၄-၅နှစ်တုန်းကလို့တခြားတိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုဦးစားပေးနိုင်တဲ့အာသာချက်မျိုးမရှိတော့ဘူးဆိုတာနားလည်ထားတယ်မာရယ်နိုင်ငံနဲ့ဦးစားပေးစရာတွေများလာနေတော့တကဘာလုံးနဲ့မြန်မာပြည်သူတွေနားလည်စေချင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကနေရင်းနှီးမြှုပ်နှံမှုအခြေအနေကောင်းတွေဖန်တီးပေးရင်တော့အမေရိကန်တန်မတ်တဲ့နဲ့ဘိုင်ဒန်အစိုးရတက်ကလည်းကြိုးစားမှတည်ကြပါတယ်နိုင်ငံစီးပွားပူပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာပြီးလက်ဆောင်ပူပေါင်းမှုဖြစ်လာဖို့မျှော်လင့်ထားပါတယ
်ဆရိုက်မစ်ချက်ကပဲသမ္မတဘိုင်ဒန်အစိုးရအသစ်မှာမြန်မာနဲ့နှိစက်သူတွေပါလာတာမို့ပြန်ဆုံးသတ်မှုတွေစလုပ်နေကြပေမဲ့အရင်တော့တစ်ခုလုံးချင်းနေမတူတော့ဘူးလို့ဆိုပါတယ်
။ It's just going to be difficult to know if I doubt it will have the same attention.
အရင်ဥပမာအစိုးရလက်ထက်တုန်းကတော့အထူးအလေးထားတဲ့ဒီမိုကရေစီအပြောင်းအလဲကိစ္စတွေရှိနေကြတာလေ။အခုတော့တခြားကိစ္စတွေများမြောင်လာနေတဲ့အတွက်သူတို့အချိန်ပေးအောင်ပါပါ
။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်ခံမထားပါဘူးခင်ဗျာ။ကျွန်တော်ဝင်းမင်ပါ။
ဒီကလာမလေးရှားနိုင်ငံမှာပြိမိနေသူတွေနဲ့ထိမ့်သိမ့်ခံရတဲ့အခြေအနေအပါအဝင်မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ရေးစခန်းတွေမှာလွတ်ရပ်စေနေတဲ့မြန်မာတွေကိုတန်ရုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်တရားကျော်ပြန်ခွင့်ရခဲ့ကြတာပါ။ဒီကနေ့နေရပြန်ခွင့်ရသူတွေကိုတော့ကိုဗစ်ရောဂါပိုးကင်းရှင်းကြောင်းစစ်ဆေးပြီးမှခွင့်ပြုခဲ့တာလို့လဲမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျ
။ဖြစ်စီစကားလေးကနေကိုပြန်ခွင့်ရတဲ့သူ16ယောက်ပါတယ်။အဲ16ယောက်ကတော့မင်းကလေး12ယောက်ပေါ့ယောက်ျားလေး9ယောက်ဒီထင်းသေးစကားလူတရားဒီကျမ်းမာရေးမလေးရှားနိုင်ငံရဲ့ကိုဗစ်ရဲ့အနေထားနဲ့ကျမ်းမာရေးအနေထားတွေရှိနေတယ်။ရှိနေတဲ့အခါကျတော့တကယ်ကျမ်းမာပြီးကောင်းတဲ့လူတွေလည်းတို့ပြန်လို့ရပါတယ်ခင်ဗျာ။အမိုက်စီစစ်မှုအောင်မြင်တဲ့လူတော့လေအဲ့လိုလူတွေကျော်ပြန်ပို့တာပါတချို့သင်္သေးစခန်းတွေဆိုရင်ကျမကြီးမကောင်းလို့ဟိုပြန်ငန်းကြီးမှာလူစည်းင်းတွေ short ကြတယ်ဒါမျိုးတွေရှိအဲ့သင်္သေးစခန်းတွေအထူးရတော့ကျွန်တော်တို့အရင်နေ့ကဒါမျိုးတွေဂျူဂျာဂျူဂျာရှိတယ်ပါကြီးအနေကျမကြီးမကောင်းတဲ့လူတွေကဘာတနေ့ငန်းလို့ဖြစ်နေတဲ့အတိုင်းလားဆိုတော့သင်္သေးစခန်းတွေမှာသူကိုဗစ်နဲ့ပတ်သက်ပြီးဒီကျမကြီးကတကယ်ကိုစစ်စစ်တယ်စစ်စစ်ပြီးဥပါဘောပြန်ရမယ့်လူတွေဆိုရှင်ဒီကျမကြီးတကယ်ကောင်းမှုမီ 100% ကောင်းမှုမှာပါလေဒီပြည်ပနိုင်ငံတို့ပြန်ဝင်ကြည့်တယ်ပေါ့မိမိလာတဲ့သက်ဆိုင်ရာနိုင်ငံတွေကိုမကောင်းလို့ရှိရင်လုံးဝပြန်ဝင်မပေးဘဲဆိုတည်တဲ့ရှေ့ကူလေဒီ quality စင်နာပုံစံမျိုးတွေထားပြီးအထင်းကြီးစကားနဲ့မှတည်တံ့ထားတာပါ
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အရေးပေါ်အခြေအနေပြင်ညာထားရတဲ့မလေးရှားနိုင်ငံမှာလူ့မှုကြီးကြပ်ရေးထိမ့်သိမ်းရေးစခန်းတချို့မှာပါရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိထားပါတယ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတော်လာတွေနဲ့လူစုလူဝေးမဖြစ်အောင်ကတ်တက်ထားချိန်မှာထိမ့်သိမ်းရေးစခန်းတွေမှာလည်းလူတွေရှော့ချနေတယ်လို့လည်းလူမှုကွန်ရက်အသင်းကဦးဆောင်ဝင်းကပြောပြပါဗျာ
ဒီမလေးရှားအင်မီဂရေးရှင်းဌာနကလူပြတော့ကောင်းကောင်းမွန်မွန်ပေါ့လေ ရင်တော့လည်းမတူတူရောရောအနိကစကလာမှာကြောက်ကြောက်ရင်တော့ဆိုရင်ချက်သိပြီးထားတယ်ပေါ့ဒီဓာမျိုးတွေမရှိဘူးပါတော့အဲအစင်ပြောင်းတော့သူတို့ထားပြီးထားတယ်ဆိုတော့သိရတယ
်ကိုဗစ်ကရောဂါကြောင့်တေဆုံးသူ600ကျော်ကူးစက်သူ36,500ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီအပိုင်းတွင်နေ့စဉ်လူဦးရေ1,000ကနန်းလောက်ကရောဂါပိုးကူးစက်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရပြန်ပို့နေတာဖြစ်ပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်
VOA American တန်ကကြာတဲ့ဗရင်းနေ့မနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြတ်ကောက်နှုတ်တင်ပြပေးသွားပါမယ် Can China make Myanmar a major why nation တရုတ်ကမြန်မာကိုသူ့ရဲ့အဓိကရေနံတင်သွင်းတဲ့နိုင်ငံဖြစ်စေနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ Why Price သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဆောင်မရှင် Felicity Breaststock ရေးသားရတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်ပီဂရနစ်တွေအတွင်းရေနံပိုက်လိုင်းဆက်သွယ်မှုတွေကနေတဆင့်တရုတ်နဲ့မြန်မာဟာပုံမနီးကပ်တဲ့မိဖက်တွေဖြစ်လာတယ်လို့အစကြည့်ပြီးတော့ဆောင်းမားကိုရေးသားထားပါတယ်။နှစ်နိုင်ငံစွန့်ရင်တည်ယူပို့ဆောင်ရေးမှာမျက်ဝါးတင်တဲ့အောင်မြင်မှုတွေရထားတာမို့တရုတ်နိုင်ငံအနေနဲ့နောက်နှစ်တွေမှာလည်းမြန်မာနိုင်ငံမှာဆက်ပြီးတော့ရင်းနှီးမြှုပ်နှံမှုစီစဉ်နေတယ်လို့ဆိုပါတယ်။2019ခုနှစ်အတွင်းတရုတ်မြန်မာရေနံပိုက်လိုင်းကတဆင့်ရေနံစိမ်းတန်ချိန် 10.8 တန်တည်ပို့ပေးနိုင်ခဲ့ပြီးတစ်နှစ်ကို 6.3 နှုန်းတိုးပြီးတော့တံမိုးအပြည့် 5.5 ဘီလီယံဒေါ်လာဘူးတည်ယူသွားမယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဒါအပြင်တရုတ်နိုင်ငံဟာတဘာဝတံငွေတန်ချိန်တန်ပေါင်း 3.4 သန်းကိုမြန်မာနိုင်ငံကတည်ယူခဲ့ပြီးဒါဟာ2018ကနဲ့စာရင်54ရက်ခန့်လုံးတိုးမြှင့်တည်ယူခဲ့တယ်လို့ဆိုပါတယ်။1420ကီလိုမီတာရှည်လျားတဲ့ရေနံပိုက်လိုင်းကို2019အတွင်းတည်ဆောက်ပြီးစီးခဲ့ပြီးတဘာဝတံငွေပိုက်လိုင်းကတော့2013ခုနှစ်အတွင်းတည်ဆောက်ပြီးစီးခဲ့တယ်လို့ရေးသားထားပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ BRI ကပတ်လန်စီမံကိန်းရဲ့ရင်းနှီးမြှုပ်နှံမှုအစိတ်ပိုင်းတစ်ရပ်အဖြစ်မြန်မာနိုင်ငံအကြောက်ပြုရင်းနှီးစိတ်ကံရေနံနဲ့သဘောတန်ငွေဆိုင်ရာအခြေခံအဆောက်အုံတွေကိုတိုးချဲ့မဲ့အစီအစဉ်တွေကိုဒီအပတ်ထဲမှာကြီးညာထားပြီးအကြောက်ပြုရင်းနှီးစိတ်ကံကနေမြန်မာပြည်ရဲ့ဒုတိယမြို့တော်မန္တလေးကိုဆက်သွယ်မဲ့650ကီလိုမီတာရှည်လျားတဲ့ရထားလမ်းတိဆောက်ရေးကိုနှစ်နိုင်ငံအစိုးရတို့ဒီလတဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ဒီထားလန်းစီမံကိန်းဟာလက်ရှိရေနံနဲ့သဘောတန်ငွေပိုက်လိုင်းနဲ့လမ်းကြောင်းတစ်ခုတည်းဖြစ်တယ်လို့လည်းဆိုပါတယ်။လောလောဆယ်အိန္ဒိယသမုဒ္ဒရာတွေကနေတရုတ်စိုးရပိုင်းပက်ထရိုချိုင်းနာရဲ့ယူနန်ပြည်နယ်တွေကရေနံတန့်စင်ဆက်ရုံတွေစီကိုတနေ့ကိုရေနံစီ 2,600 တန်ပိုလျက်ရှိရမှာမြန်မာပြည်တွေကရေနံပိုက်လိုင်းကတဆင့်မြန်မြတနေ့ရေနံစီပေါင်း 2,300 တန်ပိုလျက်ရှိတယ်လို့ရေးသားဖော်ပြထားပါတယ်။ပြီးကြတဲ့နှစ်အနေငယ်အတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးနောက်မြန်မာနိုင်ငံဟာတရုတ်နိုင်ငံစီကယင်းနှိမ့်နှံမှုနဲ့ယုံကြည်မှုတွေရဖို့အနေငယ်နှီးကွေးသွားတယ်လို့လည်းဆောင်းပါးရှင်ကရေးသားထားပါဗျ။ပြည်တွင်းနဲ့နိုင်ငံပဋိပက္ခတွေဟာယင်းနဲ့သဘောတူငွေပိုက်လိုင်းတွေအပေါ်တည်ရောက်မှုမရှိသေးတာဟာနှစ်ပြည်တော်အကြားစွန့်ရင်ဆွံ့နှံမှုဂတိကဝတ်တွေကိုဆက်လက်တည်မြဲနေတာတွေကိုပြသနေတယ်လို့ဆိုပါဗျ။အခုကမှတော့တရုတ်နိုင်ငံဟာပင်လယ်ပြင်ကတင်သွင်းတဲ့စွန့်ရင်ပမာဏရဲ့95ရာခိုင်နှုန်းကိုရရှိနေပြီးမြန်မာမြေကတဆင့်တွယ်တန်းခွင့်ပေးထားတယ်လို့ဆိုပါဗျ။အရှိတောင်အာရှရဲ့အများဆုံးသောရေနံနဲ့သဘောတန်ငွေလုတ်ကွက်104ခုကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံဟာအရှိအလေပိုင်းရေနံတွေကိုမှီခိုနေတဲ့တရုတ်နိုင်ငံအတွက်အစားထိုးဖို့တိုင်းပြည်တစ်ခုဖြစ်လာနေတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။ပိုက်လိုင်းတွေတိုးတက်ကောင်းမွန်အောင်ဆက်လက်ရင်းနှီးမြှုပ်နှံခြင်းကနေအပြေအဝတည်ပို့လာနိုင်မှာဖြစ်ပြီးစုစုပေါင်းတရုတ်နိုင်ငံကတင်သွင်းတဲ့စွမ်းအင်ပမာဏရဲ့4.3%နှုန်းအထိမြန်မာနိုင်ငံကတင်သွင်းလာနိုင်မယ်လို့ဆိုပါတယ်။လက်ရှိပိုက်လိုင်းကမြန်မာပြည်အနေအထားကိုပြောင်းလဲစေခဲ့ပြီးဆက်လက်ပြီးနိုင်ငံကိုကန့်လန့်ပြတ်တိဆောက်မဲ့လမ်းတိဆောက်ရေးတွေကလည်းစီးပွားရေးတစုံလုံးကိုအကျိုးရှိစေမယ်လို့ဆိုပါရယ်နှစ်နိုင်ငံဆက်သွယ်တိဆောက်မှုကနေမြန်မာနိုင်ငံရေနံဓာတ်အဆောက်အုံနဲ့အလုတ်ကန်အခွင့်အလမ်းတွေဖွံ့ဖြိုးတိုးတက်လာစေမယ်လို့လည်းဖော်ပြထားပါရယ်အားလုံးကိုချုံငုံပြီးဆောင်းပါးထဲမှာထောက်ပြထားတာကတော့မြန်မာစွမ်းအင်ကဏ္ဍမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကြီးထွားလာခြင်းကနေဆက်မှုလက်မှုတိုးတက်ခြင်းနဲ့စီးပွားရေးတည်ငြိမ်လာခြင်းတွေကိုဦးတည်တဲ့မြန်မာအပြောင်းအလဲတစ်ခုကိုတွေးမြင်လာရမှာဖြစ်တယ်လို့ဆိုပါရယ်ဒါအပြင်မြမမြေကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာအထိဆက်သွယ်နိုင်ခြင်းကတရုတ်နိုင်ငံကိုပုံမိုပြီးတော့စွန့်ရင်လုံခြုံမှုရရှိစေပြီးတရုတ်နိုင်ငံကိုအရှေ့လယ်ပိုင်းနိုင်ငံတွေနဲ့တခြားပင်လယ်ရပ်ခြားနိုင်ငံတွေစီကရေနံမီကိုမှုတွေကိုရော့ကျအောင်ကူညီရလဲရောက်တယ်လို့ဖော်ပြထားပါတယ်။အပြည့်စုံကို www.wildpress.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ဖရိုင်းစမြတ်ရဘူးဆလဗီနှာစင်ညမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုကပြည်ဆုံးသွားခဲ့ပါတယ်မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲဘယ်လောက်ထိလောလောဆယ်ပါပြောင်းလဲချထားနိုင်သလဲဘာတွေကိုထပ်သင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဘက်အတွင်းမှ1ဆိုင်ကျော်ညွန့်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဆရာဆိုင်ကျော်ညွန့်ခင်ဗျာဒီလိုရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုစလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့ရတဲ့အခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားရုံမှာကြတော့အကြောင်းမျိုးမကြောင်းမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းရင်းသားတွေနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်နောက်ပြီးတော့ပါတီကိုယ်စားလှယ်နဲ့မတွေ့ဘဲနဲ့ရွေးကောက်ခံဆွတ်တော်ကိုယ်စားလှယ်နဲ့တွေ့မယ်ဆိုတော့ NLD ရက်တရက်ကိုတိုင်းရင်းသားရောလက်မခံလို့မပြေလည်ခဲ့ရဘူးဆိုတော့ဆရာတို့ SNLD နဲ့ကြတော့ဒီကိစ္စမှာတွေ့ဖြစ်သွားတယ်ဆိုတော့ဒါဟာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေ့ဖြစ်ကြလဲဆိုတော့ねအချင်းချင်းပြောပါဆရာပထမဆုံးဟုတ်ကဲ့ကျွန်တော်တို့
SNLD
ဒေါ်ဌ
ာနချုပ်ကို NLD ကအဆင့်ပြည့်ပြည့်အောင်လာတယ်ကျွန်တော်အခါတွင်နဲ့ဒုက္ခတို့အတင်းမှုတွေတွေ့သွားတယ်။ပြီးရချင်းတိုင်းခုနှစ်နှစ်ပေါ့။ပြီးတော့ဟိုကျွန်တော်နဲ့ဒီဥတော်မုန်းလို့ဥတော်နဲ့ဖွဲ့နေပြေဖို့ဖြစ်ဖို့နောက်ပိုင်းတိုင်းချိတ်ဆက်မယ်ပြင်မယ်ပေါ့ဗျာ။ဥတော်မုန်းလို့ချိတ်ဆက်ကမ်းတယ်လို့ပြောပါတယ်။အဲ့တော့နောက်နေရနောက်မှာကျွန်တော်ချိတ်ဆက်ပါတယ်။ကောင်းကြီးမှာနာပြေဖို့ပေါ့။ကောင်းကြီးမှာပြေဖို့ဆိုတော့အဲ့တော့မူကားကျကျွန်တော်လက်ခံလိုက်တယ်တွေ့မယ်ပေါ့ဒါနဲ့နေရာပါနေရာတော့ကျွန်တော်ညီနိုင်ဦးမယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်ဆိုတော့နောက်ပိုင်းဒီတောင်ကြီးမှာလည်းတော့99နဲ့ရက်က15ရက်ဖြစ်သွားတယ်ပေါ့ဗျာဒီကြားထဲမှာ14နေ့ရတယ်ကျွန်တော်တောင်ကြီးမှာချိန်ဆိုင်တယ်ကျွန်တော်ဒုက္ခနှစ်ခုနဲ့ဆက်ရပြီးအပြင်အပြင်မှာဗျာဟောတဲ့တစ်ခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဟိုဘက်ရိုးဘက်ဒီဘက်ကိုဆက်ပြီးဆုံးဖြစ်ဖို့ဟောဖြစ်လာတယ်ပေါ့ဗျာအဲ့လိုကြောလို့ရပါတယ်ဖြစ်ဆုံးတဲ့အချိန်ကျတော့လည်းကျွန်တော်တို့ဆက်ကတော့ပါတီဒရင်းဦးရောက်ပေါ့ရေကောက်ခံကိုလည်းပြောင်းအောင်တော
့ SNL ပါတီကိုယ်စားလှယ်နဲ့တွေ့ချင်းသာဖြစ်တယ်ရေကောက်ခံကိုယ်စားလှယ်နဲ့တွေ့တယ်ဆိုရပါသူတို့ကအဲ့ဒီစကန်ချက်ကိုသူကဖျက်လိုက်တယ်ပေါ့အဲ့ဒီစားမှာ
မရှိပါဘူးဗျာကျွန်တော်နဲ့တွေ့တဲ့အချိန်မှာဘယ်လိုမျိုးနဲ့တွေ့ရမှန်းဆိုတဲ့ဟာကိုမပြောပါဘူးဗျာ
ဟုတ်ကဲ့နေရာကသူကန်တက်ပြီးပြော
နေရာကနေရာတော့ဆန်တော့ဒီရှမ်းပြည်နယ်ရုံးဘက်ကတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်တို့ခက်ကတော့ဒါကိုကျွန်တော်လူကြီးတွေစီရတယ်ဘက်ကလာပါလာရောက်တွေ့ဆုံးပြီးတော့ဆိုတော့ကျွန်တော်စီရသူတို့လာသူဒါပြီးတာပဲလေအဲ့တော့ကျွန်တော်သူတို့စီပြန်သွားလာဒီစ
မ်းစီတယ
်ကျွန်တော်နောက်ဆုံးလက်ခံပြီးတော့တွေ့တယ်ပြလိုက်ချင်းဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါတီကူဇယ်နဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ဘက်ကလက်ခံတယ်ရေကောက်ခံဆွတ်တော်ကူဇယ်ဘာသာမပြောဘူးဆိုတာသူတို့ဘက်ကရှော့ပစ်လို့ပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့လိုက်ရှော့ရဲဆိုပေါ့လို့
ဟုတ်ပါမှာရှော့တာတော့ကျွန်တော်မသိဘူးဗျာဆက်ပြောကြရဘူးနဲ့တွေ့ရမယ်ဆိုတာမပါဘူးဗျာကျွန်တော်တို့ကြီးချေထားတဲ့လူတွေနဲ့တွေ့နေပေါ့အဖွဲ့ထားတဲ့အဖွဲ့ရှိတာပြည်သူကြီးနိုင်ငံအဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောရတယ
်ဟုတ်ကဲ့
ဒီနဲ့တွေ့ရမယ်ဘူးနဲ့မတွေ့ရဘူးဆိုတဲ့စီကန်တက်မှဆက်ဆက်ရဲမပါဘူးဗျာ
ဟုတ်ကဲ့ကောင်းပါလေတခုကကျွန်တော်မေးချင်တာအခုတွေးဆုံတဲ့အခါမှာဖြေနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဘာညာဆိုတော့အဲ့ဒီအလားအလာရောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
တို့ဖက်ကဟိုအဆောက်အဦများပါတယ်ကျွန်တော်ဒီဖက်မူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်လည်းတော့ပြောတဲ့အချိန်မှာတို့ဖက်ကမှတ်သားတာတော့ဘာလို့များပုံများပါတယ်တို့ဖက်ကနေပြီးတော့ဟိုပြန်ဆွေးနွေးလို့ရတော့အနေချင်းလို့ရှိပါတယ်ကျွန်တော်ဟိုအဲ့ဒီကဟိုဖြစ်ဆုံးရှင်းနေလာတော့ဒီလိုပဲတွားရမှာပဲလေဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့တော့ဘယ်ဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပို့ပြီးအဲ့လိုတော့ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာအဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတစ်ခုဖြစ်တဲ့တစ်ခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတစ်ခု one of the parties ဖြစ်နေဆိုတော့ တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပူပြီးလက်အဆင်ပြေအောင်အထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ရောအဲ့လိုနှိမ့်နှိုင်းပေးထိုင်မဲ့အခြေအနေရှိပါလားကျွန်တော်တို့နှိမ့်နှိုင်းလို့အဆင်ပြေတယ်ခဏလေးကြီးကြပါဆိုတဲ့သဘောမျိုးဥဆောင်လမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟိုလိုအပ်ချက်ရှိတော့တခြားပါတီတွေပေါ့လေကျွန်တော်၄၈ပါတီတော့တာပို့ထားတာဟု
တ်ဟုတ်
လိုအပ်ချက်ရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတာကိုသူတို့တော့အတိအလင်းပြောခဲ့တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ဟုတ်ကဲ့
ဒီသူတို့ကသုံးလုံးတချို့ဆိုရင်ဥပါဒင်းတိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ညာပြောသွားကြတယ်တိုင်းရင်းလေးဆိုတော့သူတို့ NLD ထဲမှာပါတဲ့တိုင်းရင်းသားတွေကဒါကိုမကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်တိုင်းရင်းသားပါတီမဟုတ်အဲ့စကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာဆရာတို့ဘယ်လိုသုံးသပ်ပါလဲဒီစောင်း
အဲ့တော့မပြည့်ရကျွန်တော်လည်းလို့မပြောတော့ကျွန်တော်ကိုကိုယ်ကျားလာလည်းမဟုတ်လေဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိ
ဘူးဟုတ်ကဲ့အဲ့တော့သတင်းထောက်တွေကိုမေးရခါပြောသွားတာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းမာရီဘက်ကမျောလင်းချက်ကတော့တော်တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုဆွေးနွေးနေနိုင်တဲ့အခါမှာဘယ်အတိုင်းဓာတ်ခီးရောက်လာနိုင်မလဲပထမဆုံးကနူးအနေနဲ့ဘယ်အဆင့်ထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားတွေသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကိုဘယ်လောက်ထိဥစားပေးလာမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားမှန်းလဲတော့ကျွန်တော်ကတော
့ဆောင်းနေချင်ပါတယ်နည်းနည်းဆောင်းကြည့်ရအောင်နဲ့ချင်ပါတယ်ကျွန်တော်ဆွေးနွေးမှုကကျွန်တော်ဖိုင်းပုံစံနဲ့ဖြစ်နေတော့လေကျွန်တော်နဲ့တော့တုံးခန္ဓာကမှတုံးတော့လို့လည်းခတ်သေးတယ်က
အခုတချို့ကတော့သုံးသက်ကြတယ်သုံးသက်စီရလည်းဖြစ်နေရပေါ့လေတမရောကလည်းပဲတိုင်းရင်းသားတွေနဲ့သူတို့စစ်မြေကြီးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေးအေးနဲ့အပြည့်အစုံနဲ့ကိစ္စလုပ်ဖို့အတွက်တမရောကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့ဒီဘက်နဲ့ရှမ်းမှာလည်းထုံနေကြအောင်ပဲဒါကို NLD အစိုးရကဒါကိုတတကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုရက်ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာကောသူတို့နှစ်ဖက်စူးစီးပြီးတော့တပေါင်းနဲ့လုံနိုင်မယ်လို့ထင်ပါသလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့က
အခုကတော့ဒီအစိုးရတဲ့ first C ခံနေချင်းဆိုတော့ဒီလိုပဲဖြစ်တတ်ပါလားဒါကဟိုဘက်ဒီဘက်လုံဆွဲတာပေါ့ဗျာဟောဆွေးရ first C မှာဟိုရှင်းကြအာနာအပြင်ရတာပါလေဒါကတော့အစိုးရ first C ပြီးသွားတဲ့ချိန်ကတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်
ဆန်ဒီကြားကလာမှာတော့အစ်တန်းနိုင်နေတော့တော့ရမှာခင်ဗျာဟုတ်ပါဆရာတို့မြေပေါ်တည်ဝင်နိုင်ငံရေးပါတီယူအနေနဲ့ကောတိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေကောဒီကိစ္စရတဲ့ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းလို့ကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
တင်တင်ကြရင်တော့လိုအပ်မယ်ထင်ပါတယ်ကျွန်တော်အစိုးရနဲ့သံတော်နဲ့လည်းစစ်ပိုင်းနိုင်ငံတော်စစ်ပိုင်းရဲ့ဖက်ဆက်ဆံရေးလို့ခေါ်ကြတာလေကွာဒီကိစ္စကတော့တိုင်းနာလက်နက်ကင်ရဲ့ရှိတဲ့တိုင်းနာပါတီရဲ့ရှိတဲ့ဒီမှာပါတယ်ရှိတာပါပဲ။ဒါရီအားလုံးကတော့ချင်းချင်းကြီးတော့ဟိုအားလုံးသိစိတ်နိုင်နိုင်တဲ့ပုံစံဆိုတော့ပုံကောင်းမှာပေါ့ဗျာ။ဒါတော့တော့မိမိကတော့မြို့ရဖက်အောင်မဲ့တော့ရှိပါတယ်
။ဟုတ်ကဲ့။တိုင်းသားဒေသတွေမှာစစ်ပတ်ရဖက်ဆက်ဆံရေးကတော့ပို့ပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆိုကြပါစို့ဘိုးမှာဖြစ်နေတဲ့စစ်တပ်ရဖက်ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်။ဆရာတို့ကလူကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့။ဒီဟာတွေကစိုးရင်စရာဘလောက်ရှိမဲ့ထင်ပါလဲ။
အဲ့ဘာလို့လဲကျွန်တော်တို့မတုံ့တနိုင်လေကြ။ဟောအဖြစ်ကတည်းကတော့ဒီဒီကလနလသိမှကအငိုင်းဖြစ်ကတောင်းနိုင်တယ်လေ။အဲ့ဒါကိုလည်းတော့ကျွန်တော်ပြောလို့ပါပဲ။ဒါပါဝါအာဏာလုံဆွဲနေတာပဲလေ။အဲ့တော့ဟိုဟိုနောက်ထပ်လုံးကတော့အာဏာကိုသွားချမှာပဲလေ။အဲ့ဒီပုံမှာတော့ဟိုအဲ့ဒါတော့ပုံပြအောင်မြင်ပါလေ။ကျွန်တော်တို့ကတော့ဖြစ်တော့မတုံ့တနိုင်လေကြ။ဟု
တ်ကဲ့နောက်သူမျိုးလည်းညရေးဆိုရဖွဲ့စည်းလာမယ်ဆိုရကြမှာတိုင်းရင်းသားတွေဟာဘယ်လောက်ထိပါလာနိုင်မလဲတချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲဂုံးခောက်ပြီးတော့ရွေးလာနေမှာ
ဒီမျိုးသားရင်းသားစီအစိုးရပုံချင်မှလည်းဟုတ်နိုင်မယ်ပေါ့ဗျာဒါပြောလို့တာကျွန်တော်ကလိုက်ပြောနေရတာဟုတ်အဲ့တော့သူတို့နောက်ချင်တဲ့တလန်းထက်လန်းမှာပဲဟိုပေချင်တော့ပေါ့မယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်လက်ရှိကတော့တမယုံကြတိတုံဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါချက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာလုံးနဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
ကျွန်တော်တို့ကတော့ဟိုလိုအပ်တာရင် ကျွန်တော်ကတောင်းနိုင်ရင်ဟိုပင်းကအကူကြီးပင်းကအစင်းနေရှိပါတယ်ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပေါ်အရေးကြီးတာတော့ NLD ဖက်ပေါ့သူဖက်တာစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုရင်တော့ဒါကြောင့်ဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုံ့ဆော်ပေးလို့ရပါတယ်
အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအားလုံးတညီတညွတ်ထဲတောင်းဆိုမှုတညီတညွတ်ထဲဖြစ်အောင်ကြိုပြီးညီနိုင်တဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးလားခင်ဗျာ
။အင်းအဲ့ဒါတော့ပြောတတ်ဘူးဗျ။ဟိုကျွန်တော်တို့အစုလိုက်အဖွဲ့လိုက်နေတော့စုပြီးပိုက်နေကြတော့ရှိတာပေါ့ဗျ။ဥပမာကျွန်တော်ဆိုရွယ်နေရှိရတယ်။ဟိုအခုဆိုရင်လည်းဟိုပေါင်းစည်းငါးပါတီနဲ့တူအတူစုနေတာရှိတယ်ဗျ။ဆိုတော့ဟိုဟိုဘယ်လိုမှကြမ်းနဲ့ပြုတ်ရမယ်ဆိုပြီးတော့အလုံးမူတစ်ခုတည်းနဲ့တွားတဲ့ပုံစံနောက်ထိတော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်လောက်ထိပြောင်းနေလို့လဲ၊ဘယ်လောက်ထိမရှိသေးပါဘူး။ဟုတ်ကဲ့။ပမာမှုတဲ့တိုင်းသားတွေအားလုံးပါ။
ဒီနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကမ္ဘာနိုင်ငံတချို့မှာတွေ့ရှိလာတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်ပြန့်နှံ့မှုတွေရှိနေပြီလားဆိုပြီးစိုးရိမ်ပူပန်နေကြရတာပါစစ်သည်ပြည်ထနာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဗမောက်ခဒေါက်တာစောတန်းထွန်းကတော့မြန်မာနိုင်ငံမှာ COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ပြောင်းလဲမှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာနေပြီးလက်ရှိအခြေအနေမြန်မာနိုင်ငံမှာမတွေ့ရှိသေးဘူးလို့အမေဖြစ်အစီအစဉ်မှာထုတ်ဖော်ပြောကြားခဲ့တာရှိပါတယ်အထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကလည်းမြန်မာနိုင်ငံမှာတွေ့ရှိရတဲ့ COVID-19 virus ပိုးဟာ UK နိုင်ငံမှာတွေ့ရှိရတဲ့ကူးစက်မြန် COVID-19 မျိုးကွဲ virus အသစ်နဲ့မတူဘူးဆိုတဲ့အကြောင်းကိုအခုလိုရှင်းပြပါပါတယ်
။သူတို့အကြမ်းပြင်းပြောမယ်ဆိုရင်ဒီ lineage ကဲ virus ရဲ့ visa မှာ B117 လို့ခေါ်တာပေါ့နော်။သူတို့သတ်မှတ်ထားတဲ့ scientific name က B117 အမျိုးအစားပေါ့။ဆိုတော့အဲ့ဒီအမျိုးအစားက UK ကနေဖြစ်ပြီးမှတစ်ကမ္ဘာလုံးပြန့်မှာလား။ဒါမှမဟုတ်ဂျန်နဲ့တိုင်းပြည်တွေမှာရှိတဲ့လူရဲ့ခန္ဓာကိုယ်တွေကဗိုင်းရပ်စ်ကြီးရောဒီလိုအသင်ကွဲအသင်ကွဲနေဒီပုံစံမျိုးရောဖြစ်လာနိုင်သလားပေါ့နော်ဒါဆိုနှစ်မျိုးလုံးဖြစ်နိုင်တယ်အဲ့တော့ဗိုင်းရပ်စ်ကဒီ UK ဒေသမှာရှိတဲ့နိုင်ငံမှာရှိတဲ့လူတွေရဲ့ခန္ဓာကိုယ်ထဲမှာဝင်ရောက်ပြီးပွားတဲ့အချိန်မှာခုနကဗီဇကွဲတဲ့အနေနဲ့ဒီတစ်မျိုးတည်းမဟုတ်ပါဘူးဗီဇကွဲအများကြီးဖြစ်လာတယ်ပေါ့နော်အဲ့တော့အများကြီးဖြစ်လာတာတွေကိုလည်းဒီလူတွေကနေတက်ခွဲကန်းနေဆက်ပြီးဆက်သက်စစ်ဆေးနေတယ်မြန်မာပြည်မှာလည်းဒီလိုပဲခန္ဓာကိုယ်လူတွေရဲ့မှာဖြစ်ပွားနေတယ်virus ကိုဗီဇခွဲစိတ်ကြည့်လိုက်တဲ့အခါမှာတော့အခုလက်ရှိလက်တော်တွေ့နေတဲ့ဒီမျိုးစိတ်က B1376 ဆိုပြီးကြည့်ရတယ်เนาะအဲ့တော့ UK မှာ B117 မြန်မာပြည်မှာ B136 ဆိုပြီးတွေ့ရတယ်အဲ့တော့ဒီမျိုးကွဲခြင်းမတူသေးဘူးပေါ့เนา
ะမြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုပေါ်ဆလေးလေးရှိလို့မရသေးဘူးလို့ပြည်သူရှင်တွေကတိုက်တွန်းကြံပေးနေကြပါတယ်COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကာဝဲတဲ့နည်းလမ်းတွေဟာတက်တလောကူးစက်ပြန့်နှံ့နေတဲ့ COVID-19 ဗိုင်းရပ်စ်ကိုကာဝဲတဲ့နည်းလမ်းတွေနဲ့အတူတူပဲဖြစ်ပေမဲ့ကူးစက်မှုနှုန်းမြန်လာကြောင့်ကာဝဲတဲ့နည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ကကာဝဲတဲ့နည်းလမ်းတွေမှာအရင်တုန်းကဆရာတို့လေ့လာမှုဒါလူတစ်ယောက်တည်း mask မပါဘဲနဲ့၃ပေ၆ပေအတွင်းမှာ15မိနစ်စကားပြောရင်ယောဂပူကူးတယ်ဆိုတာအဲ့ဒီအကောင်ရည်အတွက်ဒီနေစိုက်နေပေါ့နော်15မိနစ်ပြောလို့ဗဇက်ထရထွက်လာတဲ့အကောင်ရည်လေးတွေမြန်မြန်မြန်မြန်လာတာကိုရှူရှိုက်မိတဲ့အခါမှာဆရာတို့ကယောဂပူလက္ခဏာရတယ်9မိနစ်ပမာဏထွက်တဲ့ပမာဏရှူရှိုက်ုံနဲ့ယောဂလက္ခဏာမပြဘူးယောဂမဖြစ်ဘူး15မိနစ်တွေ့မှာဆိုပြီးအဲ့ဒီကနေဖြစ်လာတာပေါ့နော်အဲ့တော့အခုဆိုရင်အရင် virus ဒီ15မိနစ်စကားပြောလို့ကူးစက်နိုင်နေဆိုရင်အခုဒီ9မိနစ်လောက်ပြောုံနဲ့ထွက်လာတဲ့အမှုံကနင်းနေကိုရှူလိုက်တာနဲ့ကိုဖြစ်နိုင်တယ်အရင်တုန်းက virus ဒီအိမ်အောင်ကဒီအိမ်အောင်စုတစ်ခုမှာယောဂပိုးရှိရင်စစ်ဆေးလိုက်တဲ့အခါမှာတချို့တွေမှာတွေ့ရပြီးတော့တချို့တွေမှာမတွေ့ရဘူး။ဘာကြောင့်လဲဆိုပြီးကြတော့ဒီအင်တာဗျူးတွေမှာလည်းဖြည့်ရှင်းပြောပြဘူးတယ်ပေါ့နော်။ဒီဗိုင်းရပ်စ်ကိုရှူရှိုက်မိတဲ့နီလန်းတွေကွာခြားတဲ့အခါမှာတချို့တွေမှာယောဂပိုးရှိပြီးတချို့တွေမှာ contact တွေမှာပေါ့နော်။တချို့တွေမှာမတွေ့ဘူး။ဒါပေမဲ့ဒီ UK visa အသစ်သာဝင်ရောက်လာတယ်လို့ရှိရင်တော့သူဒီအကောင်ရည်အတွက်နင်းနေတဲ့ယောဂကိုဝင်စေနိုင်တဲ့အတွက်ကြောင့်မလို့အကယ်၍များမိသားစုစုမှာဒီဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့ကျန်တဲ့တိမ်လုံးကူးစက်ဖို့ရာဂိုင်းလုံးများသွားမယ်။ဒါမျိုးတွေကြာတော့ကူးစက်မြန်တယ်ဆိုတာပြောပြလို့ရတယ်။ဥပမာဒီကားတစ်စီးမှအတူတူစီးသွားတယ်။အဲဘတ်ကားဆိုလို့ရှိရင်ဥပမာဒီဗီဇအဟောင်းကလူ30စီးတဲ့ဘတ်ကားမှာလူ10တယောက်ပါခဲ့လို့လူ10ယောက်ကူးစက်မယ်ဆိုရင်ဒီဗီဇအစ်စ်ပါတဲ့နော်လူတယောက်ကကားအတူတူစီးသွားမယ်လေလုံးပိတ်ခန်းမှာစီးသွားမယ်ဆိုရင်အကုန်လုံးနှီးပါးကိုကူးစက်နိုင်တယ်ဆိုတော့ကူးစက်မှုများတယ်ကူးစက်မှုမြန်တယ်ဆိုတာအကောင်ရည်အတွက်နင်းနေနဲ့လူခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့ပွားများပြီးတော့လက္ခဏာပေးနိုင်တယ်လို့ယူဆရတယ်ပေါ့နော်ဒါဆိုလို့ရှိရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဆရာတို့က ဒါဆိုကာကွယ်ရေးနည်းလမ်းတွေကိုထူးထူးခြားခြားပို့လုပ်ဖို့လိုသလားဒီဗီဇကွယ် virus အစ်စ်အတွက်ဆိုတော့ကာကွယ်တဲ့နည်းလမ်းတွေကတော့ဒီတိုင်းပဲနော်ဒါပေမဲ့သကလုံးတစ်လုံးဆရာအဓိကပြောချင်တာကဘာလဲဆိုတော့စနစ်တကျတိတိကြကြဒါမျိုးလေးတွေပြောကျင်တာပေါ့နော်အရင်ကတော့ကာကွယ်တယ်မတ်တက်လို့ရှိရင်ကာကွယ်တယ်ဆိုပြီးတော့မတ်တက်တယ်ဒါပေမဲ့မတ်ကိုစနစ်တကျတက်ခြင်းဖြုတ်ခြင်းမလုပ်မိတဲ့အခါမှာကူးဆက်တယ်အခုဆိုလို့ရှိရင်အရင်တော့ကစနစ်တကျမတက်မချွတ်မိတဲ့အခါမှာနော်ဆယ်ကမားသွားလို့အမားလေးတွေပေါ့နော်လိုအပ်တာလက်မစည်းဘဲနဲ့ကင်မိတာကိုဆရာတော့အမားလို့သုံးသပ်လိုက်မယ်ဆိုရင်အမားဆယ်ကလောက်မားမှတစ်ခါပိုးဝင်နိုင်တဲ့အခွင့်အလမ်းရှိနေရနေအခုတစ်ခါမှတစ်ခါဝင်နိုင်တဲ့အခွင့်အလမ်းဖြစ်လာနိုင်တယ်ဆိုတာကိုဆရာတို့ပြည်သူလူထုဒီနေနဲ့ပို့ပြီးသတိထားဖို့လိုတယ်ပေါ့နော
်မြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာဝေးနီးလန်းတွေကိုပို့ပြီးကြီးကြီးကြပ်ကြပ်လိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရင်းသုံးတော့အင်္ဂလန် Premier League ဘောလုံးပွဲတွေနဲ့စကြပါတယ်။ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ဇယားထိတ်မှရောက်နေတဲ့ Manchester United နဲ့ Champion Liverpool တို့ Anfield မှာတွေ့ခဲ့ကြပြီးတော့ဂိုးမရှိသေးဖြစ်သွားပါတယ်။ဒီပွဲမှာ Liverpool ကဖိကစားနိုင်ခဲ့ပေမဲ့ဂိုးပေါက်ကိုချိန်ချောင်နိုင်မှုအပိုင်းမှာတော့ Man U ကပိုများခဲ့ပြီးတော့ဒုတိယပိုင်းပြီးကနေမှ Man U ဘက်က Fernandes နဲ့ Pogba တို့ရဲ့အပိုင်းကန်သွင်းချက်တွေကို Liverpool ကိုယ်တိုင်မှကာကွယ်နိုင်ခဲ့လို့နောက်ဆုံးမှာဂိုးမရှိသေးတဲ့ပြီးသွားခဲ့တာပါ Manchester United နီးပြားဆိုးရှားကတော့ဒီပွဲတည်ကျသွားတဲ့အတွက်စိတ်ပြတ်မိရဲ့ဆိုပြီးတော့ပြောပါတယ်
Of course the players have deserved the results and
ကျွန်တော်ကစားသမားတွေနိုင်တဲ့မှာနိုင်ဖို့အခွင့်အရေးရှိနေတဲ့ဇာတ်နဲ့လက်လွတ်ခဲ့ရတဲ့အတွက်စိတ်ပျက်မိပါတယ်ကျွန်တော်တို့စိတ်တပိုင်ဆိုင်ရာအရာလည်းပိုကောင်းလာပြီးယုံကြည်မှုလည်းရှိလာနေပါတယ်အဝေးကွင်းမှာတမတ်ပဲရတဲ့ပုံမှာသူတို့စိတ်ပျက်နေကြတာမြင်ရတဲ့အတွက်သူတို့မှာနိုင်ခြင်းစိတ်ပြင်းပြပြတ်ပါရှိနေတာတွေ့ရပါတယ်ဒါကကောင်းတယ်လို့ပြောရမှာပ
ါ Spain Super Flag ကိုတော့တနင်္ဂနွေနေ့ကကစားကြတာမှာ Athletic Bilbao က Barcelona ကိုအချိန်ပိုမှာ3-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာကပွဲပီကာနီးအထီကို2-2နဲ့ဦးဆောင်ခဲ့ပေမဲ့ဘယ်ဘောကမိနစ်90မှာပြန်ချီသွားခဲ့လို့အချိန်မိုဆက်ကစားကြတာမှာဘယ်ဘောက94မိနစ်မှာတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားတာပါ။ဒီပွဲမှာမက်ဆီဟာအချိန်မိုပီကာနီးမှာအနီးကပ်ပြခံခဲ့ရပြီးတော့ဒါဟာမက်ဆီအတွက်တော့ကစားသမားတက်တန်းတစ်လျှောက်မှာပထမဆုံးအနီးကပ်နဲ့ထုတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ဂျာမနီကွင်းနဲ့တိုက်စစ်မှုမဲဆိုအိုဇုတ်ကိုတူရကီကဖီနာဘာချီအသင်းကခေါ်လိုက်ပါတယ်။အာဆလိုမှာကစားနေတဲ့အိုဇုတ်ဟာအသင်းနဲ့စာချုပ်သက်တမ်းမပြည့်ခင်6လမှာစာချုပ်ကိုအဆုံးသတ်ပြီးတော့ဖီနာဘာချီအသင်းကိုပြောင်းသွားခဲ့တာ
ပါ။ Ich war schon schock hier Jamne. Schinke dann hat er mal Fenerbahçe lead.
ကျွန်တော်အယမ်းမဲစိတ်လှုပ်ရှားမိပါတယ်။ကျွန်တော်ကဖီနာဘာချီအသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးဒါကဖီနာဘာချီအသင်းအတွက်သာမကကျွန်တော်အတွက်လည်းအိမ်မက်တွေလက်တွေဖြစ်လာခဲ့တာပါကျွန်တော်အနေနဲ့ဖီနာဘာချီအသင်းဝတ်စုံကိုဝေးရမှာအယမ်းစိတ်လှုပ်ရှားမိပြီးအသင်းနဲ့အတူအောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်ပါတယ
်နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United နဲ့ England တိုက်စစ်မှုဟောင်းဝိန်းရူနီဟာဘောလုံးသမားဘဝကနေအနာယူလိုက်ပြီးဖြစ်ပါတယ်ဒါဗီကောင်တီအသင်းမှာကစားသမားနီးပြဖြစ်နေကစားနေတဲ့ရူနီဟာကစားသမားဘဝကိုအဆုံးသတ်ပြီးတော့ဒါဗီကောင်တီနီးပြဖြစ်နေတော်ဝင်ယူလိုက်တာပါ။ဒါဗီသင်းကရူနီကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့လည်းခြိညာပါတယ်။အခုလိုဒါဗီနီးပြဖြစ်လာတဲ့ပတ်သက်ပြီးတော့ဝိန်းရူနီက
Yeah, it's a new chapter for me. Of course, if you ask Willow miss playing, of course, I think every player who stopped
ကစားသမားဘောဒရီယာလာဆိုရင်တော့ဒရီယာလာပေါ့။ကစားသမားဘောကနေနားယူလိုက်တဲ့သူတိုင်းဒီလိုပဲထင်ပါတယ်။ဒါပေမဲ့အချိန်ကတော့ရက်မနေပါဘူး။ကျွန်တော်ကစားသမားအဖြစ်နဲ့ပဲကစားခဲ့ပြီးပါပြီ။အခုကတော့လူငယ်တွေကစားမယ်အချိန်ဖြစ်ပြီးကျွန်တော်ကတော့သူတို့ကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်ပြုစုပြောင်းပေးသွားမှာဖြစ်ပါလေ
။ရူနီဟာအသက်16နှစ်အရွယ်မှာ Everton အသင်းမှာကစားသမားဘောကိုစတင်ခဲ့ပြီးတော့အိမ်တော် Man U အသင်းကိုပြောင်းရွှေ့ခဲ့ပြီး Man U အတွက်153ဂိုး England အတွက်53ဂိုးတွင်းခဲ့ပြီးတော့မန်ယူတွက်ရောအင်္ဂလန်တွက်ရောဂိုးအများဆုံးတွင်းသူဖြစ်တဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဒေးဗစ်ဘက်ကမ်ရဲ့အင်တာမိုင်းမီအသင်းကဖိလစ်နေဗယ်ကိုဒီပြဖြစ်တဲ့ခန့်လိုက်ပါတယ်။မန်ယူနဲ့အင်္ဂလန်ကစားသမားဟောင်းဖိလစ်နေဗယ်ဟာအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြအဖြစ်ကနေထွက်ပြီးတော့
ဘက်ကမ်ရဲ့အင်တာမိုင်ယာမီအသင်းကိုနီးပြလုသွားမှာဖြစ်ပါတယ်အင်တာမိုင်ယာမီအသင်းဟာဥရဂွေးနီးပြဒီဂိုအလွန်ဆိုနဲ့အခုလအစောပိုင်းမှာနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲခဲ့ကြပြီးတော့အခုလိုဖိလစ်နေဗယ်ကိုနီးပြဖြစ်နဲ့ခန့်လိုက်တာဖြစ်ပါတယ်ခင်ဗျာတင်နစ်ဇာတ်ရင်းတွေဘက်မှာတော့ Australian Open Tennis ချိန်ပွဲကိုဝင်ပြိုင်ဖို့အတွက်တင်နစ်ကစားသမားတွေ Australian နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်။ချိန်ပွဲကို February 10ရက်နေ့မှာစမှာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စီးမြင်းတွေအတိုင်းနှစ်ပတ်ကြာဟိုတယ်မှာတည်တံ့ခွဲပြီးအသွားလာကန့်သတ်ရမှာဖြစ်တဲ့အတွက်ကြိုပြီးတော့ရောက်လာကြတာပါ။ဒါပေမဲ့ပြဿနာကကစားသမားတွေအနေနဲ့အဲ့လိုတည်တံ့ခွဲပြီး quarantine ဝင်နေတဲ့ကာလအတွင်းမှာလေ့ကျင့်ဖို့အတွက်အခက်အခဲဖြစ်နေတာပါ။တင်ကြတဲ့စီးမြင်းတွေကြောင့်ကစားသမားတွေအနေနဲ့သူတို့ကိုပေးထားတဲ့ဟိုတယ်အခန်းထဲမှာပဲနေပြီးလေ့ကျင့်မှုတွေကိုပဲအိမ်မှာပဲလုပ်ရမှာဖြစ်တဲ့အတွက်ပုံမှန်လိုလေ့ကျင့်မှုတွေလုပ်လို့မရပဲအခက်အခဲဖြစ်နေပါတယ်။ဒိုင်ပွဲစီစဉ်သူတွေကတော့လေ့ကျင့်ခန်းလုပ်တဲ့ဆက်ပစ္စည်းတချို့ကိုထားပေးထားပေမဲ့တင်နစ်ကွင်းနဲ့လေ့ကျင့်လို့မရပဲဖြစ်နေကြတာပါ။ဒါကြောင့်မနစ်ကပြင်းထန် Open Champion Eagles ပြတ်တဲ့အပါအဝင်တချို့လည်းအခန်းထဲမှာပဲဖြစ်တဲ့နည်းနဲ့လေ့ကျင့်မှုတွေလုပ်နေကြပါတယ်။တချို့လည်းအခန်းကချင်းလာကြောင်းတင်နစ်ရက်ကတ်လွှဲဖို့နေရာတော်မရှိဘူးဆိုပြီးတော့ပြောနေကြပါတယ်။ကမ္ဘာစစ်တင်နစ်ကစားသမား Novak Djokovic ဦးဆောင်ပြီးတော့ကစားသမားတချို့ကသူတို့ကိုတင်နစ်ချင်းပါတဲ့တီးသန့်အိမ်တွေစီစဉ်ပေးဖို့နောက်ပိုင်း virus စစ်ဆေးမှုတွေလုပ်ပြီးရင်ရောဂါပိုးမတွေ့ရှိတဲ့သူတွေကိုလေ့ကျင့်မှုတွေအတွက်ခွင့်ပြုပေးဖို့တောင်းဆိုခဲ့ပေမဲ့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကတော့ဘသူကမှအထူးအခွင့်အရေးပေးသွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အချိန်ထဲမှာပဲဗြိတိန်က Andy Murray လဲ virus ကူးစက်ခံထားရတဲ့အတွက်ပြိုင်ပွဲဝင်ပြပါမလားဆိုတာကမရေမရာဖြစ်နေသလို၎င်းကတော့သူ့ရဲ့နီးပါးကားလို့ပြောရမပါဘဲနဲ့ပြန်ရအောင်ဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲကတော့ virus ကြောင့်ကစားသမားတွေလည်းပုံမှန်လို့လူချင်းမှုလုံးလုံးမရတဲ့အတွက်အကောင်းဆုံးအနေထားရှိနိုင်ပါမလားဆိုတာမျိုးကထုတ်ပြရဖြစ်နေသလို။ဘာတွေဖြစ်လာမလဲဆိုတာကလည်းသိရသားရမျိုးပဲပြောမှာဖြစ်ပါတယ်ဗျာ။မေဂန်ကအိုလံပစ်ရွှေဆိပ်ဆုရှင်ကလစ်ကယ်လာဂိုအာနာဘိုင်ကဖန်စီလိုက်ပါတယ်။သူဟာသမ္မတထရမ့်ကိုထောက်ခံသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလက်တော်ဝင်ရောက်စီးနှမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့မေဂန်တရားရေးဌာနကသူ့ကိုပြီးခဲ့တဲ့တပတ်ကဖမ်းဖို့ဝရမ်းထုတ်ပြီးတော့စွဲချက်တင်ခဲ့တာပါသူကိုလူလူမငြိမ်သက်မှုလွတ်တော်ကိုတရားမဝင်ဝင်ရောက်မှုစတာရည်နဲ့စွဲချက်တင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ကယ်လာဟာလွတ်တော်တဲ့ကိုဝင်သွားတဲ့အချိန်မှာအမေရိကန်အိုလံပစ်အသင်းရဲ့ဝတ်စုံကိုဝတ်ဆင်ထားတာကိုမှတ်တမ်းဗီဒီယိုဓာတ်ပုံတွေမှာတွေ့ခဲ့ရပါတယ်။ကယ်လာဟာမိုက်ကယ်ဖဲလ်စ်နဲ့အတူအမေရိကန်ရေကူးအသင်းနဲ့ရွှေတံဆိပ်နှစ်ခုအပါအဝင်စုစုပေါင်းအိုလံပစ်စုတံဆိပ်၅ခုရခဲ့သူဖြစ်ပါတယ်ခင်ဗျာ။
ဒီဘက်တော့အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာဆက်ပြီးတော့ကြည့်ရအောင်ပ
ါခင်ဗျာ။တတပတိနေ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ်ဂျိုးဘိုင်ဒန်ဗိုလ်တုံးနေ့မှာကျန်းသစ်စာကျေဆွလိုက်ပြီးဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီးအမေရိကန်နိုင်ငံသမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်လာသူဂျိုးဘိုင်ဒန်ကအထက်လွှတ်တော်အမတ်အဖြစ်36နှစ်နဲ့ဒုတိယသမ္မတအဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကျန်းသစ်စာမကျေဆွပြီးမှသူနဲ့အတူရွေးချယ်ခံရတဲ့ကမလာဟဲရစ်ကဒုတိယသမ္မတအဖြစ်ကျန်းသစ်စာကျေဆွခဲ့ပါတယ်။ဒါကြောင့်ကမလာဟဲရစ်ကနှစ်ပေါင်း100ကျော်ရှိတဲ့အမေရိကန်နိုင်ငံသမိုင်းမှာနိုင်ငံရဲ့အာဏာအမြင့်ဆုံးရယူနိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်လာခဲ့ပါတယ်။အမေရိကန်သမ္မတဖြစ်ကျန်းသစ်စာဂျိမ်းစ်ဟိုပြီးမကြာခင်လေးမှာပဲသမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်စ်လွှတ်တော်ကသမ္မတရုံးခန်းမှာသမ္မတအမိန့်သုံးခုကိုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတဖြစ်ပထမဦးဆုံးအရေးယူဆောင်ရွက်ချက်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့လေးနှစ်အတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသူသမ္မတရာထူးရယူမဲ့ပထမဆုံးနေ့မှာပဲပြောင်းလဲပြစ်မယ်လို့ဂျိုးဘိုင်ဒန်ကကတိပေးထားတဲ့အတိုင်းအခုလိုလက်မှတ်ရေးထိုးလိုက်တာလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာမကျေဆွမီမိနစ်အပိုင်းမှာပဲသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ပမ်ဘီချ်ကိုရောက်ရှိသွားခဲ့ပါတယ်။သူကားတန်းတစ်လျှောက်သူ့ကိုထောက်ခံသူတွေကအလံတွေစာတန်းတွေဝေယံပြီးနှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။ဖလော်ရီဒါပြည်နယ်မှာရှိတဲ့မာအလာဂိုအပန်းဖြေစခန်းကိုလိုက်ပါပို့ဆောင်ခဲ့တာဖြစ်ပါတယ်။ ကမ္ဘာနိုင်ငံတချို့မှာကိုဗစ်ရောဂါကူးစက်မှုပြင်းထန်နေဆဲဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့ဗုဒ္ဓဟူးနေ့တရက်ထက်မှာပဲကူးစက်မှုသေ14,600ကျော်နဲ့ဆန့်ကျင်တည်ခဲ့ပါတယ်။လွန်ခဲ့တဲ့၄ရက်ကကူးစက်လူနာ3,600ကျော်အထိများပြားနေတာကအခုတို့မြင့်တက်သွားခဲ့တာဖြစ်ပါတယ်။ချက်သာပရိနိမနခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြာကိုစိတ်နှပြရှင်လန်းချမ်းပြပါစေ။ကျွန်တော်ရဲ့မတော်မှာ
This program has come to you from the Voice of America, Washington.